Welcome to the Voice of America in Burmese.
Mingla nya ja ma shin. VOA American tan ye 2018 khu ni February la 25 ye sanin ni nya be season 2 sa tin ni ba bi. Line to meter 25 32 50 ne line lat meter 190 ro pyin VOA Facebook sa myat na VOA Burmese news ka ni pi lo le tai yai phan yu na sin nai ma de shin.ကျမခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်။မင်္ဂလာညချမ်းမတော်တာရှင်များရှင်။ဒီကနေ့ညဖက်သတင်းတွေကိုကိုညဝင်းအောင်နဲ့ကျမအနားလောက်လို့ပြောပြပေးမှာပါ။ဆီးရီးယားနိုင်ငံက Homes မြို့မှာဒီကနေ့တေကံဘုံနှလုံးပေါက်ကွဲလို့အစီအမြင့်ထောက်လှမ်းရေးအရာရှိသူအပါအဝင်လူ42ဦးသေဆုံးသွားပါရယ်။ American သမ္မတအင်ဖီရောရဲ့ပြောခွင့်ရ Sean Spicer ရဲ့နေ့စဉ်သတင်းစာရှင်းလင်းပွဲမှာသတင်းဌာနအတော်များများကိုတောက်ကြနေကဝင်ရောက်ခွင့်ပိတ်ပင်လိုက်တဲ့အပေါ်ပြင်းထန်တဲ့ဝေဖန်မှုတွေထွက်ပေါ်လာနေပါရယ်။ဒီလိုသတင်းတွေကြားကြမှာပါမခွန်ညို
။ကောင်းပါပြီရှင်အခုညနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ရန်ကုန်မြို့မှာဒီကနေ့ကျင်းပတဲ့ပြည်ထရေးဝန်ကြီးဌာနရဲ့သတင်းစာရှင်းလင်းပွဲမှာ NLD ကဥပဒေပညာရှင်ဦးကိုနီလောက်တန်ခရယာမှုနဲ့ပတ်သက်လို့အခုလိုပြောသွားပါတယ
်လူမှုကွန်ရက်များမှာတွေ့နေကြရတဲ့ဦးကိုနီရဲ့ပြောဆိုလုပ်ကိုင်းဆောင်ရွက်နေမှုများကိုပြောဆိုဆွေးနွေးကြကြပြီးတဲ့အခါမှာတော့လူငယ်တဘာဝရပုဂ္ဂိုလ်ရေးမကျေနပ်မှုများဖြစ်ပေါ်လာခဲ့ကြောင်း
ပြန်ကြားရေးဝန်ကြီးဌာနရဲ့သတင်းစာရှင်းလင်းပွဲနဲ့အတူလူငယ်သဘာဝပုံကိုရေးမုံတူးမှုကိုအခြေခံနဲ့ဆိုတဲ့အခုလိုပြန်ကြားရေးဝန်ကြီးဌာနရဲ့ရှင်းလင်းမှုပေါ်မှာဥပဒေပညာရှင်တွေနဲ့နိုင်ငံရေးသုံးသပ်သူတွေရဲ့ရှုမြင်ပုံတွေကိုလည်းထုတ်လွှင့်ပေးသွားပါမယ်။အဲဒီနောက်မှာတော့စနေနေ့ညတိုင်းနားဆင်နေကြဆွေးနွေးနေကြတဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်လည်းနားဆင်ကြရဖို့ရှိပါတယ်။ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုနှမ်းလောင်တဲ့ကိုညာဝင်းအောင်တို့ကကြီးညာပါမယ်ရှင
်။ဆီးရီးယားနိုင်ငံအနောက်ပိုင်း Homes မှာဒီကနေ့စနေနေ့ကအသေခံဘုံနှလုံးပေါက်ကွဲခဲ့တာကြောင့်အစ်မြင့်ထောက်လိုက်ရဲ့အရာရှိတဦးအပါအဝင်လူ42ဦးသေဆုံးသွားပါတယ်။နိုင်ငံတော်လုံခြုံရေးဌာနဌာနချုပ်ရုံးနဲ့အထောက်လိုင်းရေးအဆောက်အုံဤမှာတိုက်ခိုက်ရေးသမား6ယောက်ထက်မနည်းတို့ကအသေခံဘုံပေါက်ခွဲခဲ့တာလို့ဆီးရီးယားလူ့အခွင့်အရေးလေ့လာဆောင်ကြီးအဖွဲ့ကပြောပါတယ်။ Al-Qaeda နဲ့ပတ်သက်တဲ့အဖွဲ့ကသူတို့လက်ချက်ပစ်တယ်လို့ဆိုပါတယ်။သူတို့ရဲ့တပ်ဖွဲ့ဝင်5ဦးကလုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့ Homes မြို့တော်ထဲကိုဝင်တိုက်ခဲ့တာလို့ပြောပါတယ်။ Homes မြို့ကိုအစိုးရကအပြည့်အဝထိန်းချုပ်ထားတာ၃နှစ်နေပါရှိနေပါပြီ။တောက်ကြနေမှာလဲဆီးရီးယားနိုင်ငံမြောက်ပိုင်းမှာကားဘုံးနှလုံးပေါက်ကွဲခဲ့တာကြောင့်လူ65ယောက်ထဲမှနေသိဆုံးသွားပါသေးတယ်။သေဆုံးသူတွေထဲမှာအရက်သားတွေတပုံးတပ်ဖွဲ့ဝင်တွေနဲ့တူရကီစစ်သား2ဦးထဲမှနေပါဝင်တယ်လို့ဒေတာရင်သတင်းဌာနနဲ့တူရကီအရာရှိတွေကပြောပါရယ်။ IS အကြံဖက်သမားတွေရဲ့မဟာဗျူဟာကျတဲ့အယ်ဘတ်မျိုးရဲ့တစိအပိုင်းတော်များများကိုတူရကီတပ်ဖွဲ့နဲ့မဟာမိတ်တို့ကတိုက်ခိုက်သိမ်းယူလိုက်ပြီးနောက်တနေ့မှာဒီလိုတိုက်ခိုက်မှုဖြစ်ပွားခဲ့တာပါ။ဆူစီယန်ယွာကလုံခြုံရေးစခန်းကိုတောက်ကြနေကပထမဘုံးကွဲတိုက်ခိုက်တဲ့အချိန်မှာအရက်သားအတော်များများအပါဝင်တူရကီတပ်သားအုံနဲ့အတိုက်ခံဖက်ကတပ်သားတွေတိုက်ဆုံခဲ့တာပါလရည်နဲ့ချီတပ်ခတ်မှုတွေပြင်းထန်နေခဲ့တဲ့အယ်ဘတ်မြို့ကိုပြန်ဖို့ခွင့်ပြုချက်လာတောင်းကြတဲ့လူအတော်များများလုံခြုံရေးစခန်းမှာစုံရောက်ရှိနေတဲ့အချိန်မှာပုံပေါက်ကွဲခဲ့တာပါဒီပုံကွဲမှုမှာပါသွားတဲ့အလောင်းတွေကိုကက်ဆေးအဖွဲ့နဲ့ဒေသခံတွေလာရောက်ရှာဖွေတဲ့အချိန်မှာဒုတိယပုံပေါက်ကွဲခဲ့တာဖြစ်တယ်လို့သတင်းတွေကဖော်ပြပါတယ်ဒီတပ်ခတ်မှုဟာ IS2 ရဲ့လက်ချက်ဖြစ်တယ်လို့ IS2 ရဲ့ ARCMAC သတင်းဌာနကပြောပါတယ
် American သမ္မတ Donald Trump ရဲ့မဲဆွေစီဝင်ရေးတာဝန်ခံတွေနဲ့ရုရှားအစိုးရအရာရှိတွေကြားအဆက်အသွယ်တွေလုပ်ခဲ့ကြောင်းဆွဆွေးထားတဲ့သတင်းတွေနဲ့ပတ်သက်လို့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI အကြီးအကဲအရာရှိတွေနဲ့သမ္မတအင်မီရောအရာရှိ Prebus တို့ဆွေးနွေးခဲ့ကြောင်းအစိုးရအဆင့်မြင့်အရာရှိတွေကအတည်ပြုပြောကြပါတယ်။အခုလိုဆွေးနွေးမှုဟာစုံစမ်းစစ်ဆေးရေးအမှုတွေနဲ့ပတ်သက်လို့သမ္မတအင်မီရောတာဝန်ရှိသူတွေနဲ့ FBI ကြားပြောဆိုမှုတွေမလုပ်ဖို့တရားရေးဝန်ကြီးဌာနကနှစ်ပေါင်းများစွာချမှတ်ထားတဲ့ကျင့်ဝတ်သိက္ခာဆိုင်ရာစည်းမျဉ်းစည်းကမ်းတွေကိုချိုးဖောက်ရရောက်နိုင်ပါတယ်။2016ရွေးကောက်ပွဲမဲဆွယ်စဉ်မှာသမ္မတထရမ့်နဲ့ရင်းနှီးသူတွေဟာရုရှားအစိုးရတာဝန်ရှိသူတွေနဲ့အဆက်အသွယ်လုပ်ခဲ့ကြောင်း New York Times သတင်းစာရဲ့ဖော်ပြချက်ကိုလူသိရှင်ကြားညှဉ်းဆန်ဖို့သမ္မတအင်ဗီရောကတိုက်တွန်းခဲ့တာကို FBI ကလက်မခံခဲ့ကြောင်း CNN, AP စတဲ့သတင်းဌာနတွေကပြောဆိုခဲ့တာကိုတော့အမည်မဖော်လိုသူအကြီးအကဲအစိုးရအရာရှိတဦးကတောက်ကြနေမှာအပြင်းထန်ပေးချခဲ့ပါတယ်။အင်ဗီရာအရာရှိချုပ် Prebus ဟာ FBI ညွှန်ကြားမှု James Comey ဒုတိယညွှန်ကြားမှု Andrew McGavey တို့ကိုတွေ့ဆက်သွယ်ပြီးသမ္မတ Trump ရဲ့လူတွေနဲ့ရုရှားအစိုးရတာဝန်ရှိသူတွေကြားဆက်သွယ်ရှိတယ်ဆိုတဲ့ဆွဆွဲချက်တွေဟာမှားယွင်းကြောင်းတုံ့ပြန်မှုပြောဆိုခဲ့ကြောင်း CNN သတင်းဌာနကပေါ်ပြခဲ့တာပါ။
အမေရိကန်သမ္မတအမီရောရဲ့ပြောခွင့်ရရှွန်စပိုက်ဆာနဲ့နေ့စဉ်အမေအဖြေလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသတင်းဌာနအတော်များများကိုတောက်ကြနေကဝင်ရောက်ခွင့်ပိတ်ပင်လိုက်တဲ့အပေါ်အမီရောကိုပြင်းပြင်းထန်ထန်ဝေဖန်နေကြပါရယ်သတင်းစာရှင်းလင်းပွဲကိုဒီလိုဝင်ခွင့်မပေးတာဒါမှမဟုတ်ဖိတ်စာမရတဲ့အထက်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုဝေဖန်တဲ့သတင်းဌာနတွေဖြစ်တဲ့ CNN, The New York Times အပါအဝင်သတင်းဌာနအတော်များများပါဝင်ပါရယ်ထရမ့်ပေါ်တက်တက်ညံ့ညာရေးသားကြတဲ့သတင်းဌာနတွေကိုတော့တက်ရောက်သတင်းယူခွင့်ပေးခဲ့ပါရယ်ဒီထဲမှာ Breitbart သတင်းဌာန The One America News Network နဲ့ The Washington Times တို့အပါအဝင် ABC, CBS, NBC နဲ့ Fox အတန်လွင့်သတင်းဌာနတွေကိုလည်းဝင်ရောက်ခွင့်ပြုခဲ့တာပါဒီလိုကန့်သက်ခံရတဲ့သတင်းဌာနတွေနဲ့စီးလုံးညညကြောင်းပြသတဲ့အနေနဲ့ AB သတင်းဌာနအပါအဝင်တခြားသတင်းဌာနတို့လည်းတက်ရောက်သတင်းမယူခဲ့ကြပါဘူး Infuro က VOA သတင်းထောက်လည်းသတင်းစာရှင်းလင်းပွဲတက်ရောက်ဖို့ဖိတ်ကြားမခံရပါဘူးရုပ်တံရိုက်ကူးခွင့်မပြုတဲ့ Sean Spicer ရဲ့ရုံခန့်တွင်သတင်းစာရှင်းလင်းပွဲကိုသတင်းဌာနအားလုံးတက်ရောက်သတင်းယူခွင့်ရှိတာဖြစ်ပေမဲ့လို့တောက်ကြနေကသတင်းစာရှင်းလင်းပွဲမှာတော့သတင်းဌာနတချို့ကသာဝင်ရောက်ခွင့်ပိတ်ပင်လိုက်တာဖြစ်ပါတယ်
။မြန်ကိုရီးယားအစိုးရအတန်တပံတူဦးကိုအမေရိကန်နိုင်ငံသား၏ဝန်ကြီးဌာနကပြည်ဝင်ခွင့်ညှင်းဆန်လိုက်တဲ့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရတိလက်ထက်မှာမြန်ကိုရီးယားနဲ့ပထမဆုံးအကြိမ်ထိတွေ့ဆက်ဆံမဲ့အစီအစဉ်ပြတ်သွားတဲ့အကြောင်းသတင်းတွေထွက်ပေါ်လာပါတယ်။မတ်လ1ရက်နဲ့2ရက်နေ့တွေမှာမြန်ကိုရီးယားနိုင်ငံသား၏ဝန်ကြီးဌာနကအစိုးရတန်ကိုယ်စားလှယ်ချိုးစွန်ဝေးနဲ့အမေရိကန်အစိုးရအရာရှိဟောင်းတွေနယူးယောက်မြို့မှာတွေ့ဆုံဖို့စီစဉ်ထားပေမဲ့ပြည်ဝင်ခွင့်ဗီဇာညှင်းပယ်ခံရတဲ့အတွက်အစီအစဉ်ပြတ်ခဲ့ကြောင်း Wall Street Journal ကဒီကနေ့ဖော်ပြပါရယ်နိုင်ငံသားဝန်ကြီးဌာနကဗီဇာပေးဖို့ညှင်းဆန်ခဲ့တဲ့အကြောင်းရင်းနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းမရှိခဲ့ပေမဲ့ဒီလ12ရက်နေ့မှာမြောက်ကိုရီးယားကပယ်တင်တပ်ဒုံစမ်းသပ်ခဲ့တာမြောက်ကိုရီးယားခေါင်းဆောင် Kim Jong Un ရဲ့ဖေအဒူမေကွဲအကူဖြစ်သူမလေးရှားနိုင်ငံမှာလှုပ်ကြံတပ်ဖြတ်ခံရတဲ့ကိစ္စတွေနဲ့ဆက်နွယ်ကောင်းဆက်နွယ်နိုင်တယ်လို့သတင်းကဖော်ပြပါရယ်အမေရိကန်နဲ့တောင်ကိုရီးယားအစိုးရတာဝန်ရှိသူတွေကတော့မလေးရှားနိုင်ငံကွာလာလမ်ပူးလေးစင်မှာဖေဖော်ဝါရီလ13ရက်နေ့ကခင်ဂျုံနန်းတည်ဆုံမှုဟာမြောက်ကိုရီးယားတချို့တွေရဲ့လက်ချက်ဖြစ်တယ်လို့ယုံကြည်ထားကြတာပါအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတော့ဒီလိုဆွေးနွေးမှုမျိုးလုပ်ဖို့အစီအစဉ်မရှိတဲ့အကြောင်းပြောဆိုခဲ့တယ်လို့ပြည်ဝင်ခွင့်ဗီဇာညှင်းပယ်ခံရသူလူပုဂ္ဂိုလ်တဦးချင်းနဲ့ပတ်သက်လို့မှတ်ချက်ပေးဖို့လည်းညှင်းဆန်ခဲ့ပါတယ်ခင်ဗျာ
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းကနေစနေနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းမနစ်ပူပြည်နယ်တွင်ကအာဏာရအတိုက်ခံပါတီရဲ့လွတ်တော်အမတ်တွေဟာပြည်နယ်ကိုဖျက်ဆီးနေပြီးတော့ဖွံ့ဖြိုးတိုးတက်မှုတွေမရအောင်လုပ်နေတယ်လို့ဝန်ကြီးချုပ်နရင်ဒရာမိုဒီကဒီကနေ့ဆွဆွဲပြောဆိုလိုက်ပါတယ်။မကြာခင်ပြည်နယ်ရွေးကောက်ပွဲကျင်းပတော့မယ့်မနစ်ပူပြည်နယ်ထက်ကအင်ဖယ်မြို့လူလူစုဝေးပွဲမှာမစ္စတာမိုဒီကအဲဒီလိုပြောသွားတာပါ။ပြီးခဲ့တဲ့15နှစ်အတွင်းမနစ်ပူပြည်နယ်ရဲ့အခြေအနေတွေဆုတ်ယုတ်လာနေတယ်လို့ပြည်နယ်အစိုးရရှိနေတာတောင်မှမနစ်ပူပြည်နယ်ဆုတ်ယုတ်လာနေတာဟာဘာတို့လက်ချက်လဲဆိုပြီးတော့မိုဒီကမေးခွန်းထုတ်သွားပါတယ်။မနစ်ပူပြည်နယ်မှာဝန်ကြီးချုပ်မိုဒီရဲ့ BJP ပါတီကအာဏာရလာရင်ပြည်နယ်လွတ်တော်က15နှစ်စာလုပ်ခဲ့တာအလုံးကို15လအတွင်းအပြည့်ပြန်လုပ်ပေးမယ်လို့ကြေညာပေးသွားပါတယ်။မနစ်ပူပြည်နယ်ကလူဦးရေ65ရာခိုင်နှုန်းနီးပါးဟာမေဒစ်လူမျိုးစုတွေကြီးစိုးတဲ့ Infall Valley ဒေသမှာနေထိုင်ကြပါတယ်။ဒီလူမျိုးစုတွေဟာ3လကြာစီးပွားရေးပိတ်ဆို့ခံရတဲ့အပေါ်စိတ်ပြက်လက်ပြက်ဖြစ်နေကြတာပါ။မနစ်ပူပြည်နယ်သားတွေကိုပြည်နယ်လွတ်တော်ကရည်ရွယ်ချက်နဲ့အမောင်ဖုံးထားတာဖြစ်တယ်လို့မိုဒီကဆက်ပြောပါတယ်။ဒီပြည်နယ်လွတ်တော်အမတ်266နေရာအတွက်ရွေးကောက်ပွဲတွေကို March 4ရက်နဲ့10ရက်နေ့တွေမှာကျင်းပမှာဖြစ်ပါတယ်။ဒါအပြင်ပန်ဂျပ်၊ဂိုဝါ၊ Uttarakhand နဲ့ Uttarparadesh ပြည်နယ်ရွေးကောက်ပွဲရလာတွေကို March 17ရက်နေ့မှာထုတ်ပြန်ကြေညာသွားမှာဖြစ်ပါတယ်။
မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းရဲ့အဖေတူမအီကွဲကင်ဂျုံနန်းတည်ဆုံသွားတဲ့ဖြစ်ရပ်အတွက်တန်တရားရှိတဲ့မြောက်ကိုရီးယားတန်တမန်တူဦးကိုသူသဘောတိုင်းလာရောက်ပူးပေါင်းပြီးတော့ဒီပူးပေါင်းပြီးတော့လာရောက်ဘူးဆိုရင်အတင်းကျပ်အစစ်ဆေးခံနိုင်မယ်လို့မလေးရှားကဒီကနေ့မှပြောကြားလိုက်ပါတယ်ရဲတို့ဘက်ကနောက်ထပ်အရေးယူမှုမလုပ်ခင်အဲ့ဒီတန်တမန်လာရောက်စစ်ဆေးခံဖို့တင့်တော်တဲ့အချင်းတစ်ခုပေးသွားမယ်လို့ဆီလန်ဂေါပြည်နယ်ရဲချုပ်စမက်မတ်ကပြောပါတယ်ကွာလာလမ်ပူမှာရှိတဲ့မြောက်ကိုရီးယားတန်ယုံကအသက်44နှစ်အရွယ်ဒုတိယအတွင်းဝန်ဟီယွန်ကွမ်ဆွန်းကိုလည်းကင်ဂျုံနန်အမှုနဲ့ပတ်သက်လို့မေးမြန်းခြင်းတယ်လို့မလေးရှားတာဝန်ရှိသူတွေကဗုဒ္ဓနေ့မှာပြောတာပါတယ်ဒီနောက်ထပ်တန်တရားရှိသူတွေကိုယ်တိုင်လာပြီးအစ်စ်မခံဘူးဆိုရင်မလေးရှားဥပဒေအရ သတိပေးချက်ထုတ်ပြန်ပြီးအတင်းအကျပ်လာရောက်အစစ်ဆေးခံနိုင်မယ်လို့ရဲချုပ်စမက်ကပြောပါရယ်ဒီအမှုနဲ့ပတ်သက်လို့တန်အမတ်အပါအဝင်မြောက်ကိုရီးယားနိုင်ငံသား10ဦးကိုအလို့ရှိနေတာပါတန်တရားရှိသူတူဦးကိုမလေးရှားရဲတို့ကထိန်းသိမ်းထားပါရယ်ကျန်တန်တရားရှိသူ4ဦးကိုတော့မြောက်ကိုရီးယားကိုပြန်ပြေးသွားပြီလို့ယူဆရပြီးကျန်2ဦးကတော့မလေးရှားနိုင်ငံတွင်မှာပဲရှိနေပါသေးတယ်ဖေဖော်ဝါရီလ13ရက်နေ့ကတည်ဆုံသွားတဲ့ခင်ဂျုံနာနိုင်ငံတကာမှာပိတ်ပင်ကန့်သတ်ထားတဲ့ VX အစိတ်ကြောင့်ဖြစ်တယ်လို့မလေးရှားရဲတပ်ဖွဲ့ကတောက်ကြနေမှာပြောခဲ့ပါတယ်
။ဖိလစ်ပိုင်နိုင်ငံကအာနာရှင်ဟောင်းကြာဆုံးစေခဲ့တဲ့တော်လိုင်းရင်နှစ်ပတ်လည်လူမှုစုယုံပွဲကိုဒီကနေ့စနေနေ့ကကျင်းပရမှာတက်ရောက်လာကြတဲ့လက်ပွဲရင်းတက်ကြွလှုပ်ရှားသူတွေနဲ့ရဲတို့ကြားမနီလာမြို့ကအမေရိကန်တန်ယုံအပြင်ဖက်မှာတိုက်ခိုက်မှုတွေရှိခဲ့ကြပါတယ်။တန်ယုံကိတ်ပေါက်ကိုလူရန်တွေနဲ့ပိတ်ဆို့လိုက်ကြတဲ့အဓိကယုံရဲတွေကဆန္ဒပြသူတွေကိုမိသက်ပိုက်တွေတုံးပြီးတော့ဖြိုခွင်းခဲ့ပါတယ်။ဒါကြောင့်မလို့လဲလူအတော်များများအနေငယ်ဒဏ်ရာရသွားတယ်လို့ဆန္ဒပြပွဲစီစဉ်သူတွေကပြောပါတယ်။ဖိလစ်ပိုင်ပြပနိုင်ငံတွေရဲ့ဖိနှိပ်ချုပ်ချယ်မှုတွေနဲ့ဖိလစ်ပိုင်ရဲ့သဘာဝရင်းမြစ်တွေကိုခေါင်းပုံဖြတ်နေတဲ့အဲ့ဒီနိုင်ငံတွေအပေါ်အမြင်သဘောထားတွေကိုသာဆန္ဒထုတ်ပေါ်ကြတာတွေဖြစ်တဲ့အတွက်ဒီလူတွေအပေါ်ရဲတို့ကပြုမူတာဟာမှန်ကန်တဲ့လုပ်ရမဟုတ်ဘူးလို့ National Alliance လို့ခေါ်တဲ့လူမှုအဖွဲ့ကပြောခွင့်ရကာလီတိုဘာဒီယန်ကပြောပါတယ်။စနေနေ့နောက်ပိုင်းမှာတော့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကတိပေးထားတဲ့စစ်မှန်တဲ့အပြောင်းလဲလုပ်ပေးဖို့တောင်းဆိုကြတဲ့လှုပ်ရှားတဲ့ကြွသူတွေဟာမနီလာမြို့ကအထက်ကအဝေးပြေးလမ်းမပေါ်တက်ပြီးတော့ခြိတဲ့ဆန္ဒပြခဲ့ကြပါတယ်။မော်ဝါဒီတပုံတွင်နဲ့ငင်းချန်ရေးဆွေးနွေးပွဲတွေပြန်လည်ကျင်းပပြီးတော့နိုင်ငံရေးအကျဉ်းသား400ကျော်ကိုလှုပ်ဝေးဖို့လဲဆန္ဒပြသူတွေကတောင်းဆိုခဲ့ကြပါတယ်ရှင်
။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဘာဘရီဟေးမာအော်စကာအကယ်ဒမီဆုပေးပွဲကျင်းပဖို့ရပ်ပိုင်းအလိုမှာပဲဟောလိဝုဒ်အကျော်မော်ရီအပါအဝင်လူပေါင်းများချီပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်မကြသေးခင်ကထုတ်ပြန်လိုက်တဲ့လူဝင်မှုကြီးကြပ်ရေးအမိန့်ကိုကန့်ကွက်ဆန္ဒပြကြပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ညီညွတ်မှုပြသဖို့ရည်ရွယ်ပြီးဆန္ဒပြပွဲကိုစီစဉ်ခဲ့ကြတာပါအီရန်ရုပ်ရှင်ဒါရိုက်တာအက်စကာဖာဟာဒီကတော့မွတ်စလင်အများစုနေထိုင်ရာနိုင်ငံ9နိုင်ငံကခီးသွားပြီးပေါ့ပြည်ဝင်ခွင့်တားမြစ်ထားတဲ့ဒီသမ္မတထရန့်ရဲ့အမိကိုကန့်ကွက်တဲ့အနေနဲ့တနင်္ဂနွေနေ့မှာကျင်းပမယ့်အော်စကာဆုပေးပွဲကိုမတက်ဘဲတပိတ်မှောက်မှာဖြစ်ပါတယ်။ယဉ်ကျေးမှုဘာသာရေးလူမျိုးရေးကွဲပြားမှုတွေပေါ်ခွဲခြားဆက်ဆံပြီးအမုန်းတရားတွေကြီးထွားအောင်ဖန်တီးသူတွေရှိနေခြင်းမှာအခုလိုစူးစီးမှုမျိုးကိုတွေ့ရတဲ့အတွက်ဝမ်းသာမိကြောင်းဒါရိုက်တာဖာဟာဒီကပြောပါတယ
်2019ခုနှစ်ဖေဖော်ဝါရီလ25ရက်စနေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုနှမ်းလောင်တဲ့ကိုညံဝင်းအောင်တို့ကြီးညာပေးသွားတာပါအခုထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးပြည်ထရေးဝန်ကြီးဌာနသတင်းစာရှင်းလင်းပွဲနဲ့စာပြရစီရှင်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီကဥပဒေအကြံပေးတရားလွှတ်တော်ရှင်နေဦးကိုနီလှုပ်ကြံတပ်ဖြတ်ခံရမှုဟာဖမ်းဆီးရမိထားတဲ့ဇေယျဖြိုးနဲ့လွတ်မြောက်နေတဲ့အောင်ဝင်းခိုင်တို့ရဲ့လူငယ်သဘာဝပုံကိုယ်ရေးမကျေနပ်မှုမှအခြေခံတယ်လို့ယူဆကြောင်းဒီကနေ့ကျင်းပတဲ့ပြည်ထရေးဝန်ကြီးဌာနရဲ့သတင်းစာရှင်းလင်းပွဲမှာရဲချုပ်စော်ဝင်းကပြောပါတယ်ပြည်ထရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးကတော့ဂွင်းဆက်တွေကိုစင်ဆက်မပြတ်ထုတ်ဖော်သွားဖို့ကြိုးစားနေကြောင်းပြောပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ဇန်နဝါရီလ29ရက်နေ့ကဖြစ်ပွားခဲ့တဲ့ဥကိုနီလှုပ်ကြံတက်ဖြတ်ခံရမှုနဲ့ပတ်သက်ပြီးပြည်ထရေးဝန်ကြီးဌာနကပထမဆုံးအကြိမ်သတင်းစာရှင်းလင်းပွဲကိုဒီကနေ့ရန်ကုန်မြို့ကမူရစီဝါပြတိုက်မှာကျင်းပခဲ့ပါတယ်ဒီအမှုနဲ့ပတ်သက်ပြီးတနက်နေ့ပြစ်ခတ်သူကြည်လင်းကိုအနီးကကြီးကြပ်စေခိုင်းသူတပ်မတော်ကဗိုလ်ဖြစ်ခတ်ထုတ်ပယ်ခံရသူအောင်စော်ဝင်းနဲ့သူ့ရဲ့နောက်ွယ်ကညီဖြစ်သူအငိမ့်စားဒုဗိုလ်မှူးကြီးအောင်ဝင်းခိုင်နဲ့တပ်မတော်သတင်းစုဆောင်ရေးတပ်ကအငိမ့်စားဗိုလ်ကြီးဇေယျဖြိုးတို့ပါဝင်ကြောင်းရှင်းလင်းခဲ့ပါတယ်သတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်ဇော်ဝင်းကစစ်ဆေးတွေ့ရှိချက်တွေနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။ဇေယျပြုတ်ဟာနောက်ချက်ခုနှစ်ဧပြီလသမ်းမှာအောင်ဝင်းခိုင်နဲ့ဥဇော်လွန်းနှုန်းနဲ့တာဝန်ညွှန်တဲ့ဗော်ဒန်တပိတ်ဆံမှာမကြာခဏ၃တွေ့ဆုံတယ်မှာလူမှုကွန်ရက်များမှာတွေ့နေကြရတဲ့ဥက္ကူနီရဲ့ပြောဆိုလုပ်ကိုင်းဆောင်ရွက်နေမှုများကိုပြောဆိုဆွေးနွေးကြရပြီးတဲ့အခါမှာတော့လူငယ်တဘာဝရပုဂ္ဂိုလ်ရာမကျဉ်းချမ်းမှုများဖြစ်ပေါ်လာခဲ့ကြောင်းသိရှိရပါတယ်။ဇေယျဖြိုးနဲ့အောင်ဝင်းခိုင်တို့ကဗော်ဒါတပိတ်ဆိုင်မှာအပြန်မှာကားပေါ်မှာအောင်ဝင်းခိုင်ကဥက္ကုဏီကိုရှင်းပြမှာကောင်းမယ်လို့ပြောခဲ့ကြောင်
းအဲ့ဒီနောက်မှာတော့အောင်ဝင်းခိုင်ကသူ့ကိုဖြစ်သူအောင်ဝင်းစော်ကတဆင့်ကြည်လင်းကိုလှုပ်ကြံစေခိုင်းခဲ့ကြောင်းထည့်သွင်းရှင်းလင်းခဲ့ပါတယ်။ပုဂ္ဂိုလ်ရေးပေါ်အခြေခံပြီးလှုပ်ကြံတယ်ဆိုတဲ့အပေါ်ရဲတပ်ဖွဲ့ရဲ့အမြင်ကိုသတင်းတောက်တဦးကမေးမြန်းရမှာတော့ရဲချုပ်စော်ဝင်းကအခုလိုပြောဆိုပါတယ်
ဒါတော့တွေ့ရှိချက်အရကျွန်တော်တို့ပေါ်ပေါက်နေကြတာသူ့ရဲ့ပြုမှုဆောင်ရွက်ချက်အသွာအလာအနေတိုင်းပြောဆိုတွေပေါ်ပူတည်ပြီးတော့လူငယ်ပြည်ပြည်ပုဂ္ဂိုလ်ရေးရာမကျေနပ်ချက်ကလေးတွေနဲ့ဖြစ်တယ်ဆိုတဲ့ အပြင်းနဲ့အစာလေးတော့ရရတယ်ကျွန်တော်တွေ့တာတွေ့တဲ့အပြင်းနဲ့အစာလေးကိုပဲကျွန်တော်ထုတ်မတင်နိုင်ဖြစ်ပါတယ်တကယ်ကျေကျေပြတ်ပြတ်တော့အောင်းခံရတဲ့အခါကျွန်တော်ရုံလုံးပေါ်တည်တဲ့ပုံပြီးရုံလုံးပေါ်တဲ့အချိန်ပြောပြနိုင်နေတယ်ကျွန်တော်ဖြစ်ကြလို့
ဥက္ကဋ္ဌီလောက်ကြမှုမှာလူငယ်ဘာဝပုဂ္ဂိုလ်ရေးမုံတိမှုကိုအခြေခံကြောင်းပြောဆိုထားတာကြောင့်ဒီမှုနဲ့ပတ်သက်ပြီးတခြားပါဝင်ပတ်သက်သူတွေမရှိတော့ဘူးလားဆိုတဲ့အမေးကိုတော့ပြည်ထောင်စုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကသတင်းစာရှင်းလင်းပွဲမှာအခုလိုဖြေဆိုပါတယ
်အခုလိုအောင်းဝန်ခံမိချင်းအောင်းဝန်ခံမိဘာဆက်လို့ရမလဲဒီကြားဇေယျထုံးတော့မှာဘာဆက်ရှိနိုင်မလဲဆိုတော့ကိုကစဉ်ဆက်မပြတ်လုံးရမှာပဲအဲဒါကြောင့်တချို့ဟာလေးတွေငါတို့မပြောနိုင်နေဘူးဆိုတဲ့ကိစ္စလေးတော်နေခြင်းပဲဖြစ်ပါတယ်အခုအချိန်ကြီးရတော့ငါတို့ကရအောင်လေးကိုထုတ်ပြန်လာမှဖြစ်တယ်နောက်ကဘာဆက်ရှိနိုင်နေဆိုတော့အခုတို့ကဆက်ဆုံးသားနေရမှာဒီဟာရက်ထားလို့မရရက်ထားလို့ရတဲ့ကိစ္စမဟုတ
်လောလောဆယ်ဖန်စီရမိတဲ့တရားခံ3ဦးအပြင်အမျိုးသား82ဦးအမျိုးသမီး2ဦးစုစုပေါင်း83ဦးကိုခေါ်ယူစစ်ဆေးခဲ့ကြောင်းလည်းရှင်းလင်းတင်ပြခဲ့ပါတယ်သတင်းစာဆရာနိုင်ငံရေးလေးလာသုံးသက်သူဦးစီသူအောင်မြင့်ကတော့လူငယ်ဘာဝပုံကိုရေးမကျေနပ်မှုကြောင့်လုံးကျန်တယ်ဆိုတဲ့အပေါ်အခုလိုသုံးသက်ပါတယ
်လူငယ်ဘာဝဆိုတာကတော့ဘယ်လိုလုပ်သွားလက်ခံမလဲဆရာသူတို့ရဲ့အငြိမ်းစားအရာရှိကြီးတယ်လေအဲတမလို့မှာလွတ်နေစေတယောက်အောင်ဝင်းခိုင်ဆိုရင်သူကဒုဗိုလ်ကြီးအရှင်လောက်လေအဲ့ဒါမဲတဲ့ယာတူကြီးမဟုတ်ဘူးအဲလူငယ်လို့သုံးဆုံးတာအဲ့ဒါကြီးတော့ဒီအမှုနဲ့ပတ်သက်ပြီးတော့မှပြည်သူလူထုတွေရဲ့ဟိုနားလည်မှုထဲမှာဒါလူငယ်သဘောတဘာဝပါညာဆိုရင်ဒါနားလည်မှုလွဲစေနိုင်တဲ့စကားလုံးအသုံးလုံးပေါ့အဲ့ဒီတစ်ချက်ကတော့အဲ့လိုမြင်ပါတယ
်နောက်တစ်ချက်အနေနဲ့လဲသူကအခုလိုထောက်ပြပါတယ
်ဒုတိယတစ်ချက်ကတော့တကယ်တကယ်ဟိုဖြစ်သွားတဲ့ဖြစ်ရပ်ကိုတကယ်တကယ်ပြန်ကြည့်လိုက်ရင်ဟိုတကယ်စီစဉ်တဲ့ပုံတွေပေါ်တယ်လေငွေကြေးသုံးဆွဲမှုတွေရှိမယ်အဲပြီးတော့မှနောက်ဟိုလေစိတ်လိုနေရာမျိုးမှာလုပ်ဖို့သူတို့ကြံစီတယ်နောက်အဲ့ဒီမှာလက်နက်တွေကဝယ်ရမယ်ဆိုတဲ့ကိစ္စတွေလည်းပါလာတယ်လုံးကြမဲ့သူကိုပမာတိချင်းစီတယ်ကြံစီတဲ့ကာလကလည်းသူတို့တိုင်နေတာကဒီ2016 April လို့ပြောလို့ညာလို့အဲ့လိုမျိုးပြောတာကိုပြောတော့ကာလကလည်းအကြာကြီးရောလေဒါတွေအချက်လက်တွေအများကြီးရှိသေးတယ်လေကနဦးတင်းတွေတက်လာတယ်လို့မျိုးတစ်ဖက်ဆိုင်မှာစကားလေးတစ်ခုလုံးခုပြောမိပြီးတာနဲ့ကြံစီလိုက်တယ်ဆိုတဲ့ဥစ္စာကဒီလူတို့ကိုဟိုခြေမက်စီလောက်တဲ့အမှုကိုတေချာဟိုကဖြစ်စီလောက်တဲ့အမိသားမျိုးတော့မတွေ့ရဘူ
းဦးကိုနီကိုလုံးကြံတက်ဖြတ်မှုမှာတင်းထောင်ချီပြီးသုံးဆွဲခဲ့ကြောင်းလဲသတင်းထုတ်ပြန်ထားတာဖြစ်ပါတယ်ဒီကနေ့သတင်းစာရှင်းလင်းပွဲမှာတော့ပြည်ထောင်စုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေမြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်ဇော်ဝင်းနဲ့အတူပြည်ထောင်စုဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်အောင်စုတို့တက်ရောက်ရှင်းလင်းခဲ့ပါတယ်
။ကိုမိုးစောပြောပြသွားတာပါရှင်။ရန်ကုန်နိုင်ငံတကာလေဆိပ်လုံနေရာမျိုးမှာဥက္ကဋ္ဌကိုတနက်နဲ့ပြစ်ခတ်လုကြံတာဟာနိုင်ငံရေးလုကြံမှုတသက်သာဖြစ်တယ်လို့ဒီကနေ့ကျင်းပခဲ့တဲ့ပြည်ထရေးသတင်းစာရှင်းလင်းပွဲမှာပြောကြားသလိုလူငယ်သဘာဝပုံကိုရေးမကျေနပ်ချက်ကြောင့်ဆိုတာမဖြစ်နိုင်ဘူးလို့ဥပဒေပညာရှင်တွေနဲ့နိုင်ငံရေးအကဲခတ်တွေကသုံးသပ်ပါတယ်အခင်းဖြစ်ပြီးတလနီးပါးကြာမှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဥက္ကဋ္ဌဘာကြောင့်လုကြံတက်ဖြတ်ခံရတယ်ဆိုတော့အဓိကကြတဲ့အကြောင်းရင်းကိုခိုင်ခိုင်လုံလုံရှင်းရှင်းလင်းလင်းမပြနိုင်ခဲ့ဘူးလို့လည်းဝေဖန်မှုတွေရှိနေပါတယ်အသေးစိတ်ကိုတော့မဆုမောင်ကစုံစမ်းတင်ပြထားပါတယ်ရှင်
ဟုတ်ပါတယ်နိုင်ငံတော်အစီအစဉ်နဲ့တွားခဲ့တဲ့ပြင်ပခီးစဉ်ကအပြန်ရန်ကုန်နိုင်ငံတကာလေဆိပ်လိုလူစီကားတဲ့နေရာမှာဥကောင်းကိုတနက်နဲ့တစ်ပစ်ပြီးလှုပ်ကြံတက်ဖြတ်ခံလိုက်ရတဲ့ NLD အစိုးရရဲ့ဥပဒေအကြံပေးပုဂ္ဂိုလ်တရားလွှတ်တော်ရှေ့နေကြီးဥကိုနီလှုပ်ကြံတက်ဖြတ်ခံရမှုနဲ့ပတ်သက်လို့ကိုယ်တိုင်ပြစ်တက်ခဲ့သူအပါအဝင်ကြံရပါတွေကိုစုံစမ်းစစ်ဆေးချက်တွေအရာပုဂ္ဂိုလ်ရေးမကျေနပ်ချက်အပေါ်အခြေခံပြီးလူငယ်ဘာဝလှုပ်ကြံမှုဖြစ်တယ်လို့ပြည်ထရေးဝန်ကြီးဌာနကတာဝန်ရှိသူတွေကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါဒီပေါ်မှာတော့ဒါဟာနိုင်ငံရေးလှုပ်ကြံမှုတသက်သာဖြစ်ပြီးတာမန်ပုဂ္ဂိုလ်ရေးမကျင့်တဲ့ချက်ကြောင့်ဖြစ်တယ်ဆိုတာမဖြစ်နိုင်ဘူးလို့ဥပဒေပညာရှင်တွေနဲ့လေ့လာသုံးသပ်သူတွေကပယ်ချလိုက်ပါတယ်မြန်မာနိုင်ငံရှိနေများကိုရက်ကရှေ့နေကြီးဦးသိန်းတန်းဦးကလည်းသူ့အမြင်ကိုအခုလိုပြောပါတယ
်ဒီလေကြီးကစဉ်းစားတယ်မိကဓမ္မတိလူငယ်သဘာဝလူကြီးမပါတော့ဘူးလားလူငယ်ကြီးတယ်လို့ဘာလို့ပြောတာတော့နော်ပုဂ္ဂိုလ်ရေးတယောက်ရှင်းမုန်းတိရတာဥပဒေပါတယ်ပြောတယ်ဗျာနော်ဒီလိုဒုတိယဘုံမူကြီးတယောက်ပါတဲ့ငင်းသားပေါ့ဗျာထွက်သွားတဲ့ဘုံမူကြီးတယောက်ပါခဲ့လို့ရှိရင်သူ့ရဲ့အမြင့်နဲ့အင်းသားဘုံချုပ်ကြီးတွေပဲပါနိုင်မှာလားနော်ဒီမြို့လေကောင်မှာလူဘုံလေမှာဒီလိုကျူးလွန်နေတာဟာသာဟာတမ်းမှန်ပုဂ္ဂိုလ်ကြီးလောက်ကြမှုမဟုတ်ဘူးအောင်ဝင်းတော်နဲ့အောင်ဝင်းခိုင်တို့နဲ့သူနဲ့တွေ့ဦးတယ်ဆိုတာမပေါ်ဘူးအဲ့တော့သူတို့ရဲ့အကျိုးပြုတာသိနေတာဥက္ကဋ္ဌကြီးကဘာရင်းများပြောခဲ့ဘူးလို့လေဒါလည်းကျွန်တော်မတွေ့ဘူးဗျာ ဲ့တော့ဒါနိုင်ငံရေးလုပ်ကြံမှုဖြစ်တယ်ဒီနောက်မှာဒီရဲ့ကျေပြန့်နဲ့အချက်တွေရှိရတယ်ကျွန်တော်ထင်တယ
်အခုလိုဥကိုနီအသက်ခံရတာဟာနိုင်ငံရေးအရာလုပ်ကြံတက်ဖြတ်ခံရမှုသာဖြစ်တယ်လို့လည်းမြန်မာနိုင်ငံရေးလေးလာအကဲခံနေတဲ့ဥအောင်သူငိမ့်ကလည်းယူဆပါတယ
်ဟိုသုံးသက်ချက်ကကျွန်တော်ထင်တယ်ခုနလိုလူငယ်တွေရဲ့သဘာဝပေါ့ဗျာဒီလိုလောက်တာမျိုးဆိုရင်တော့မဟုတ်သေးဘူးထင်တာအဓိကတော့နိုင်ငံရေးလောက်ချမှုဖြစ်ဖို့ပုံများပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့လည်းဟိုတခြားနောက်ွယ်အကြောင်းတွေတော့တခြားတော့ကျွန်တော်မသိနိုင်ဘူးပေါ့နော
်ဥက္ကဋ္ဌလောက်ချံတက်ဖြတ်ခံရမှုနဲ့ပတ်သက်လို့ပြည်သူတွေဘက်ကမေးခွန်းထုတ်မှုတွေအများများလာတဲ့အတွက်အခုလိုသတင်းစာရှင်းလင်းပွဲလောက်တာဖြစ်ပေမဲ့လို့ရှင်းဆက်ပြီးတော့အမှုမှန်ပေါ်ပေါက်သွားအောင်ဆက်ပြီးလှုပ်သွားဖို့လိုတယ်လို့လည်းဥအောင်သူငိမ့်ကအကြံပြုပါတယ
်ဟိုပြည်သူတွေဘက်ကမေးခွန်းတွေအများကြီးရှိနေပါတယ်ရှိနေကြဆိုတာဘာကိစ္စကြောင့်ဖြစ်တာလဲဘသူတွေလောက်တာလဲဆိုတော့နောက်ွယ်ခွင်းဆက်တွေကဘသူတွေလဲပေါ့နော်ဆိုတော့အဲ့ဒါနဲ့ပတ်သက်လို့အစိုးပိုင်းမှာလည်းဒီသတင်းထုတ်ပြန်မှုတွေကတော်တော်နှီးတဲ့သဘောမျိုးရှိပါတယ်နောက်မပြည့်စုံတဲ့ဟာတွေလည်းရှိတော့အခုချိန်ထိလိုလိုသူလိုပေါ့နော်ဒီလိုမေးခွန်းတွေရှိနေပါသေးတယ်ဆိုတော့ဒါနဲ့ပတ်သက်လို့လည်းဟိုဒီလောက်ကျင်ပြီးသွားတာမျိုးမဟုတ်ပဲနဲ့တေချာဆက်စုံစမ်းဖော်ထုတ်တင်တယ်လို့ထင်ပါတယ်
ဥက္ကဋ္ဌလုံးကြံခံရပြီးတလာနီးပါးကြာမြင့်လာတဲ့အထိအစိုးရဘက်ကရောသက်ဆိုင်ရာလုံခြုံရေးတာဝန်ရှိသူတွေဘက်ကပါအများပြည်သူသိရှိနိုင်အောင်သတင်းထုတ်ပြန်မှုအားနည်းခဲ့ပြီးသတင်းမီဒီယာတွေဘက်ကပဲဖော်ထုတ်တင်ပြတုံ့တက်မှုတွေလုပ်နိုင်ခဲ့တယ်လို့မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကလည်းတုံ့တက်ပါတယ်
ဟုတ်ကမီဒီယာကဖော်ပြမှုကသူတို့ထက်တစ်ပတ်လောက်ကျော်တဲ့ခါလီနှစ်ပတ်လောက်ကျော်တဲ့ဟိုမြန်မာနာမ်ဖော်ပြနေမှာတခါအဲ့ဒီတရားကိုချပြတခါအခုစီကားဖော်ပြနေမှာဒီသတင်းကကျင်းလုံးလုံးလုပ်တဲ့ဆိုအဲ့လိုမျိုးဟာမျိုးကြောင့်မီဒီယာနောက်ကိုလိုက်တယ်တကယ်တမ်းပြောရင်တော့ဘာကြောင့်နောက်ကျလဲဆိုတော့အကြောင်းရင်းကိုတော့ကျွန်တော်လည်းတောက်ချက်မချခြင်းဘူးပေါ့လေဒါ့ပြင်လည်းတော့နောက်ကျနေတာတော့အမှန်ပဲတကယ်တမ်းကျတော့ဒီလိုမျိုးနေသားမျိုးကဟိုလုံလောက်တဲ့ဝီဒီယိုလုံလောက်တဲ့ site ထုတ်မှုမျိုးမရှိဘူးလို့ပဲအဲ့လိုမျိုးခောက်ချက်ထားမှလို့ပဲ
ဒီကနေ့သတင်းစာရှင်းလင်းပွဲမှာလည်းသက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကသတင်းသမားတွေသိလို့တဲ့အချက်တွေကိုတိတိကျကျရှင်းရှင်းလင်းလင်းမပြောပြနိုင်ခဲ့ဘူးလို့ဦးမြင့်ကျော်ကသုံးသပ်ပါတယ
်ဒီလေရေးဝန်ကြီးပြောတဲ့အခါကသူ့ရဲ့ခင်ရင်ချက်ခောက်ချက်ချတယ်လို့ဖြစ်နေတယ်ပေါ့နော်သိသိတွေ့ရှိချက်တွေမှာဒီထက်ပိုပြီးဘာမှမတွေ့ရှိရတော့ဘူးလို့နောက်တစ်ခုကတော့ဒီငွေကြေးတွေဘယ်ကလာတယ်လဲလို့အဲ့လိုမျိုးဟာကိုထပ်ပြီးတော့တကယ်တော့လူတွေကသိကျင်တယ်ဟိုတိတိကျကျခိုင်ခိုင်မာမာအချက်လက်မျိုးကျွန်တော်တို့မတွေ့ရဘူးပေါ့နော
်ဥက္ကဋ္ဌလုံးကြံခံရမှုနဲ့ပတ်သက်ပြီးစုံစမ်းဖော်ထုတ်အရေးယူမှုတွေအပေါ်အများပြည်သူဘက်ကဒိုလောဒိုလောမျိုးကုန်ထုတ်မှုတွေပုံများလာတယ်လို့စုံစမ်းစစ်ဆေးမှုတွေနဲ့သတင်းထုတ်ပြန်မှုတွေနှေးကွေးတွန်းဆုတ်နေတဲ့အပေါ်ဝေဖန်မှုတွေများလာလို့အခုလိုသတင်းစာရှင်းလင်းပွဲပြုလုပ်တာဖြစ်ပေမဲ့ပြည်ထရေးဝန်ကြီးဌာနဘက်ကသတင်းသမားတွေမေးမြန်းတာနဲ့အများပြည်သူသိလို့တဲ့တရားဥပဒေစိုးမိုးရင်းနဲ့လုံခြုံရေးပိုင်းဆိုင်ရာဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ခိုင်လုံတိကျတဲ့ဒီအချက်လက်တွေကိုရှင်းရှင်းလင်းလင်းမပြောပြနိုင်ခဲ့ဘူးဆိုတော့ဝေဖန်သုံးသပ်ချက်တွေလည်းရှိနေတာဖြစ်ပါတယ်ရှင်
။မဆုမွန်စုံစမ်းတင်ပြခဲ့တာပါရှင်။အခုမြန်မာတခွင်အစည်းအဝေးကိုနားဆင်ကြရပါတော့မယ်။ဒုတိယကမ္ဘာစစ်အတွင်းမြန်မာနဲ့ထိုင်းနိုင်ငံကြားတင်မင်းတမန်မီယထာလန်တိဆောက်ခဲ့တာနှစ်ပေါင်းများစွာကြာခဲ့ပေမဲ့အတိတ်ကဖြစ်ရဆိုတစ်ခုအနေနဲ့အားလုံးကသိရှိထားတာပါ။ဒီယထာလန်ဖောက်လုပ်ခဲ့ချိန်မှာလူပေါင်းများစွာအသက်ဆုံးရှုံးခဲ့ရတာကြောင့်ကမ္ဘာကျော်တဲ့ဖြစ်ရလည်းဖြစ်ပါတယ်။ဒါကြောင့်နောက်လာနောက်သားတွေဒီလိုသမိုင်းဖြစ်ရတွေသိစေဖို့ရည်ရွယ်ပြီးဒီမီယထာလန်အစပြုခဲ့တဲ့မွန်ပြည်နယ်တန်ဖြူစရမှာပြတဲ့တစ်ခုဖွင့်လှစ်ပေးထားပါတယ်။တင်မင်းစီကိုခေါ်ဆောင်တဲ့လန်းဒါမှမဟုတ်တင်မင်းတမန်မီယထာလန်လို့တင်စားခေါ်ဝေခဲ့ကြတဲ့ဒီမီယထာလန်အကြောင်းဒီသတင်းပတ်ရဲ့မြန်မာတခွင်အစည်းအဝေးမှာကိုထက်အောင်နဲ့အတူလေ့လာကြည့်ကြရအောင်ပါရှင
်မြန်မာနိုင်ငံအောက်ပိုင်းမွန်ပြည်နယ်တန်ဖြူစဲမြို့နယ်မှာမြန်မာတိုင်းရင်းသားတွေရဲ့အသက်သွေးချွေးတွေကိုရှင်ပြီးဆောက်လုပ်ထားတဲ့မီယထာလန်အိုလန်းပြတ်တစ်ခုရှိတယ်ဆိုတာဒီခေတ်လူငယ်လူရည်ကြီးမှသိရှိမှုအင်မတန်အားနည်းလာပါတယ်ဒီမီယထာလန်ကိုလွန်ခဲ့တဲ့နှစ်ပေါင်း80နှစ်ပါလောက်ကမြန်မာတို့ဖက်စစ်ဂျပန်တို့အောက်ရောက်ခဲ့စဉ်အတွင်းမြန်မာနိုင်ငံတန်ဖြူစစ်မြို့နယ်ကနေပြီးတော့ထန်းနိုင်ငံပန်ပေါင်မြို့အထိဆောက်လုပ်ထားတာပါလူပေါင်းသိန်းနဲ့ချီအသက်ဆုံးရှုံးခဲ့ရတာကြောင့်ဒီမီယထာလန်ကိုတင်မင်းတမန်မီယထာလန်ရဲ့လို့နာမည်တွင်ပြီးမီယထာလန်ဆောက်လုပ်ပြီးမကြခင်မှာပဲစစ်ကြောင်ပျက်စီးခဲ့ရတာကြောင့်ခက်ကြကြတော့အသုံးပြုခွင့်မရခဲ့ပါဘူးဒါပေမဲ့လို့လူပေါင်းများစွာအသက်နဲ့ရင်ပြီးဆောက်လုပ်ထားတဲ့ဒီမီယထာလန်ဟာမြမသမိုင်းမှာတမကကမ္ဘာသမိုင်းမှာပါယခုရက်ထိရှင်သန်ရပ်တည်နေတဲ့ဖြစ်ရဆိုမှတ်တိုင်တစ်ခုလည်းဖြစ်ပါတယ်ဒီလိုမျိုးကြမ်းတမ်းခက်ထန်တဲ့ဖြစ်ရမျိုးတွေအတိတ်သမိုင်းစာမျက်နှာမှာရှိခဲ့တာကိုမမေ့စေဖို့နဲ့ဒီမီယထာလန်အကြောင်းကိုနောက်လာနောက်သားတွေသိရှိစေဖို့ရည်ရွယ်ပြီးဒီယထာလန်အစပြုခဲ့တဲ့တန်ဖြူစရမျိုးမှာတင်မင်းတမန်မီယထာလန်ပြတိုက်ကိုဖွင့်လှစ်ထားပါတယ်ပြတိုက်မန်နေဂျာဦးခမောင်ဝင်းက
ပြတိုက်ကရည်ရွယ်ချက်ကတော့ဒီပြတတ်ရဲ့တမိုင်းကြောင့်နောင်လာနောက်သားတွေလက်တိပါရအောင်ဆိုပြီးတော့မတိသေးတဲ့လူတွေလက်တိပါရအောင်ဆိုရင်ရည်ရွယ်ချက်နဲ့ပါဟုတ်ကဲ့ပြီးတော့ဒီတမိုင်းကလည်း ကဘာကတည်တဲ့တမန်ကြောင့်ဖြစ်နေတော့
တင်မင်းတမန်မြေထားလန့်ကို1942ခုနှစ်အောက်တိုဘာလ1ရက်နေ့ကစတင်ဖောက်လုပ်ခဲ့တာဖြစ်ပါတယ်အဲ့ဒီကာလတုန်းကဒုတိယကမ္ဘာစစ်ကြီးဖြစ်ပွားနေသလိုအာရှတလွှားမှာဂျပန်တို့အင်အားကြီးနေတဲ့အချိန်လေးဖြစ်တာပါစစ်ကြီးအတွင်းဂျပန်တို့အောင်နိုင်ရေးအတွက်လက်နက်ခဲယမ်းတွေကိုအမြန်ဆုံးတည်ယူပို့ဆောင်နိုင်ရေးအပါအဝင်မြန်မာအာရှမဟာမိတ်ချစ်ကြည်ရေးနဲ့ဒီတရားပြည်ရင်စစ်ကြောင့်ဆင်းရဲကြက်တဲ့နေကြတဲ့မြန်မာလူမျိုးတွေချမ်းသာလာစေရေးတို့ရည်ရွယ်ပြီးတင်မင်းတမန်မြေထားလန်ကိုဖောက်လုပ်ခဲ့ကြတာလည်းဖြစ်ပါတယ်ဒီမီထားလန်းဟာစုစုပေါင်း258မိုင်ရှည်လျရာဖြစ်ပြီးမြန်မာပြည်ဘက်အချက်မှာတော့69မိုင်တိဆောက်ခဲ့ပြီးထိုင်းနိုင်ငံဘက်အချက်မှာ189မိုင်ဖောက်လုပ်ခဲ့ပါတယ်။နှစ်ဖက်ဖောက်လုပ်လာတဲ့မီထားလန်းဟာနှစ်နိုင်ငံနယ်စပ်ဖြစ်တဲ့ဖျားသုံးစုတောင်ကြားမှာချိတ်ဆက်ရမှလည်းဖြစ်ပါတယ်။ဒီမီထားလန်းကိုမြန်မာနဲ့အာဆီယံနိုင်ငံတွေကချိတ်တက်သားတွေနဲ့ဩစတြေးလျ Dutch ၊ဗြိတိန်နဲ့ American စတဲ့နိုင်ငံတွေကစစ်တုံးပန်းတွေရဲ့အားနဲ့ဆက်သွယ်ဖောက်လုပ်ခဲ့တာဖြစ်ပါတယ်။ဒီမီထားလန်းစတင်ချိန်မှာပဲရာသီဥတုကျဉ်းတန်းနာကြောင့်ငှက်ဖျားယောဂါဝမ်းယောဂါအပါအဝင်အစာရေစာငှက်မှုခေါင်းပါမှုတွေနဲ့ဂျပန်တို့ရဲ့အတင်းအဓမ္မနှိမ့်ဆက်ညှဉ်းပန်းမှုတွေကြောင့်မြန်မာတိုင်းရင်းသားတွေနဲ့စစ်တုံးပန်းတွေစုစုပေါင်း3000ကျော်အသက်ဆုံးရှုံးခဲ့ပါတယ်။ဒါကြောင့်လဲစီလီဖာရုံတုံးအထွတ်အသက်တချောင်းတည်ခဲ့ရတယ်လို့ရှေးလူကြီးတွေကဝမ်းနဲ့ပူဆွေးစာတသက်သက်ပြောကြားခဲ့သလိုတည်ခြင်းရင်စိတ်မစားနဲ့တံပြူစရက်ကိုသွားဆိုပြီးတော့လဲပြောရိုးလေးလည်းရှိခဲ့တာပါ။ဒီလိုမျိုးကြည်ကွဲပဲဖြစ်ရတဲ့ကိုအောက်မေ့တက်တာစီဖို့နဲ့ကဘာကစိတ်ဝင်စားတဲ့ဒီမီထားလန်းနဲ့ပတ်သက်လို့အိနီချင်းထိုင်းနိုင်ငံဘက်ချင်းမှာတော့တင်မင်းတမန်မီထားလန်းပြတဲ့ကိုဖွင့်လှစ်ခဲ့တာကြာပြီဖြစ်သလိုခီးသွွားဧည့်သည်တွေကိုဆယ်စုနှစ်ပေါင်းများစွာဆွဲဆောင်နိုင်ခဲ့ပါတယ်။တံမြူစရက်မျိုးကတင်မင်းတမန်ပြတဲ့မှာတော့အစဉ်အပြည့်အနည်းငယ်ပဲရှိသလိုခီးသွွားဧည့်သည်တွေလည်းအများပြားလာရောက်လေ့လာတာသိမတွေ့ရပါဘူး။ဒါပေမဲ့လို့မကြခင်မှာဒီမီထားလန်းဆောက်လုပ်တုန်းကလို့ချူတက်သားရဲ့နေရာစစ်တုံးပန်းတွေရဲ့အဆောင်စသည်ဖြင့်ပြင်ဆင်မွမ်းမံသွားဖို့ရှိတယ်လို့ပြတိုက်မန်နေဂျာဥက္ကမဝင်းကပြောပါတယ
်။အာလိုလိုဆယ်တော့နေသေးတော့ဗောလေ။အလိုတိတာလည်းနေသေးတယ်လား။အဲ့ဒါကြောင့်မလို့ပါ။နော်မောသဖြည်းဖြည်းနဲ့သူများလာအောင်ပါပါ။ပြီးတော့ကျွန်တော်တို့လည်းဒီမှာဟို create ပြန်လုပ်ဖို့စီစဉ်ရှိပါတယ်
။ဒီပြတိုက်ကိုတစ်ပတ်အတွင်းပြင်းပြခီးသွားဧည့်သည်300နီးပါးလောက်လာရောက်လက်ပတ်တယ်လို့ပြတိုက်တာဝန်ရှိသူကပြောပါတယ်။ထိုင်းနိုင်ငံကချနာပူရီမှာတင်မင်းတမန်ပြတိုက်ကိုတောက်ရောက်လက်ပတ်ဖူးကြပြီးစိတ်ဝင်စားလို့မြန်မာပြည်တွင်းကဒီပြတိုက်ကိုလာရောက်လက်ပတ်ကြတဲ့ခီးသွွားဧည့်သည်ချို့ကလည
်းဟိုစိတ်ဝင်စားတာတော့ဟိုဘက်ကချနာပူရီမှာတွေ့တဲ့ရထားလမ်းနဲ့ဒီကရထားလမ်းတစ်ဆက်တည်းပေါ့အဲ့လိုမျိုးသိတာတော့ဟိုဘက်မှာတော့သေချာတော့လောက်တာတယ်ပြောလဲတစ်ဆက်တည်းဆိုတာစိတ်ဝင်စားလို့မြင်ကြည့်တာဟု
တ်ကဲ့ဟိုအဲ့ဒီရထားလမ်းဖောက်ခဲ့တဲ့တမိုင်းကြောင့်ပေါ့နော်အဲ့လေတစ်ချက်သိရတယ်ပေါ့ဟိုဘက်မှာလည်းသိတော့သိတာအရင်တစ်ခေါက်ကမနေ့ကပေါ့နော်ဟိုဘက်ကိုtraining သွားရင်းနဲ့အဲ့ကိုရောက်ဖြစ်တယ်ပေါ့အဲ့တော့ကျတော့ဒီဘက်မှာလည်းရှိတယ်ပေါ့သူတို့ပြောတာတံပြူစက်ကိုဆက်ထားတယ်တဲ့အဲ့ဒီဘက်ကိုလည်းမရောက်ဘူးလေကိုကအဲ့နဲ့အားလိုက်ရတော့ဒီဘက်ကိုဝေကြီးဖြစ်တာပေါ့ဟုတ်အဲ့ဒီတမန်ကျွန်တော်တိတာရတယ
်ဒီပြားရိုက်မှာတင်မင်းတမန်ရထားလမ်းအကြောင်းပုံဖော်ရေးဆွဲထားတဲ့ 3D ပကြီးကားတစ်ချက်ရဲ့တမိုင်းအချက်လက်တချို့နဲ့မှတ်တမ်းတပုံတွေနဲ့ဗီဒီယိုတွေကိုပြသထားတာပါဒါပြင်ဂျပန်ခေတ်ကအသုံးပြုခဲ့တဲ့မီထားစကောင်းကြီးနဲ့တင်မင်းတမန်ရထားလမ်းကတန်လမ်းတွေကိုလည်းတွေ့ရပါတယ်။ခီးသွားဧသေရီကတော့ဒီပြတိုက်ကိုဒီထက်ဆုံဆုံလင်းလင်းဖြစ်ဖို့အကြံပြုကြပါတယ်
။ Something happened during the Second World War very
ဒီမီထားလမ်းကိုဒုတိယကမ္ဘာစစ်အတွင်းကဆောက်လုပ်ခဲ့တာဖြစ်တာကြောင့်အဲ့ဒီချိန်တုန်းကဘာတွေဖြစ်ခဲ့သလဲဆိုတာကစိတ်ဝင်စားဖို့ကောင်းပါလေ။ပြီးတော့ရထားလမ်းဖောက်လို့စဉ်အတွင်းမှာလည်းလူတွေအသက်ပေါင်းများစွာဆုံးရှုံးခဲ့တာကလည်းအရေးကြီးတာပါ။ဒီပြတိုက်မှာပြသထားတဲ့ဓပုတ်မှတ်တမ်းတွေအပါအဝင်အချက်လက်တွေကစိတ်ဝင်စားဖို့ကောင်းပေမဲ့လို့ပြတိုက်မှာအဓိကလိုအပ်နေတဲ့အချက်ကတော့အင်္ဂလိပ်လိုရှင်းပြထားတာသိမရှိတာပါပဲ
လွတ်လပ်ရေးဖခင်ကြီးဘူဂျိုအောင်ဆန်းကတော့တင်မင်းတမန်မြေထားလန်တိဆောက်ခဲ့တဲ့ဖြစ်ရမျိုးချစ်တက်ဆွဲခံရတဲ့ဖြစ်ရမျိုးလူလူချင်းကောင်းပုံဖြတ်ညှဉ်းပန်းနှိပ်စက်ခံရတဲ့ဖြစ်ရမျိုးတွေကဘာပေါ်မှာနောက်မရှိစေဖို့မျှော်လင့်မိတယ်လို့ပြောဆိုခဲ့ပူပါတယ်အလားတူပဲဒီမီယာထားလန်တိဆောက်ကြရမှာပါဝင်ခဲ့ပြုတဲ့သူတယောက်ကလည်းဒီလိုမျိုးတမိုင်းဝင်တဲ့ဖြစ်ရမှာသူ့အနေနဲ့ပါဝင်ခဲ့ရပြီမလို့ဘယ်တော့မှကိုယ်မယူခဲ့ဘူးလို့ပြောဆိုခဲ့ပူပါတယ်ဘလိုပဲဖြစ်ဖြစ်မြန်မာတိုင်းရင်းသားတွေတမကနိုင်ငံပေါင်းများစွာရဲ့စစ်တုံးပန်းတွေရဲ့အသက်တွေနဲ့ရင်ပြီးတိဆောက်ခဲ့တဲ့တင်မင်းတမန်မီယာထားလန်ဟာဖက်စစ်ဂျပန်တွေရဲ့ညှဉ်းပန်းနှိပ်စက်မှုအပါအဝင်လူလူချင်းကောင်းပုံဖြတ်ကျွံပြုတ်ခိုင်းစေမှုရဲ့အကောင်းဆုံးတရကတစ်ခုလည်းဖြစ်ပါတယ်ခင်ဗျာကျွန်တော်ထောက်ပါ
ကိုထောင်စီစဉ်တင်ဆက်ပေးခဲ့တဲ့မြန်မာတခွင်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင် VOA American တန်ရဲ့စနေနေ့ညဘက်အစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယနိုင်ဝက်မှာတော့စနေနေ့ညတိုင်းနားဆင်နေကြတိုက်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ကိုစတင်တော့မှာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်ပြည်ရင်မြန်မာပိုင်းစီစဉ်ရ2019ခုနှစ်ဖေဖော်ဝါရီလ25ရက်စနေနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုတော့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ကိုစတင်တော့မှာဖြစ်ပါတယ်။ဦးဆောင်ဆွေးနွေးမဲ့သူတွေလည်းရောက်နေကြပြီဖြစ်လို့ဆွေးနွေးပွဲကိုကမကထပြုတဲ့ဦးကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူမတ်စုမွန်တို့ရဲ့တိုက်ရိုက်လေးလိုင်းစီစဉ်စတော့ပါတော့မယ်ရှင
်။တော်ရရှိမြခင်ဗျာကမ္ဘာဘောလုံးဖွဲ့ချုပ် FIFA ဥက္ကဋ္ဌကိုယ်တိုင်တက်ရောက်ပြီးဒီသတင်းပတ်ထဲမှာပဲရန်ကုန်မြို့မှာမြန်မာမျိုးသားဘောလုံးအကယ်ဒမီကြောင့်ဖွင့်လှစ်လိုက်ပါတယ်။ဘောလုံးပညာရှင်တွေမွေးထုတ်ပေးဖို့ရည်ရွယ်တဲ့သင်တန်းကျောင်းတွေကနေမြန်မာဘောလုံးလောကအားကစားလောကတိုးတက်လာအောင်ဘာတွေများဆောင်ကျင်းပေးနိုင်မလဲ။မြန်မာအားကစားလောကရှေ့လာလာဘာတွေရှိလာနိုင်တယ်လဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်။အရင်ဆုံးတော့ခုလိုသင်တန်းကျောင်းတွေဖွင့်လှစ်လိုက်တဲ့အတွက်မြန်မာဘောလုံးလောကအတွက်ဘာတွေများမျှော်လင့်နိုင်မလဲဆိုတာကိုပြည်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့အမြင်တွေကိုဟိုရေးဝရသဘောအရင်သိချင်ပါတယ်ဆိုတော့ပထမဆုံးတော့ကျွန်တော်ဒီဝိုင်းအားကစားကလောင်ရှင်ဦးမြတ်တက်ခဲ့သဘောထားကိုကြားချင်ပါတယ်ဒီနှစ်ပေါင်းများစွာအတွင်းမှာပထမဆုံးအခုလိုစနစ်တကျတင်ကြားမယ်ဆိုတော့ဒါကောင်းတဲ့ခြေလှမ်းတစ်ရပ်ဆိုတော့သိကြပါတယ်ဒါပေမဲ့ဒီနေ့ဒီကနေပြီးတော့ကျွန်တော်တို့ဘလောက်များမျှော်လင့်နိုင်မလဲဆရာရဲ့အမြင်ဆွေးနွေးပြပါအောင်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟိုအားကအကယ်ဒမီကြီးအားကတိတ်တူကြီးဆိုတာကျွန်တော်အားကဆောင်းပါးရှင်လေးဒီတော့ကျောင်းကျွန်တော်အကြံပြုခဲ့တာလေ။ဘာလို့လဲဆိုတော့စနစ်တကျမတင်နေတဲ့ကတော့မဖြစ်တော့ဘူး။အဲတော့ဒီဟာကြီးဖွင့်လာတော့ကျွန်တော်အမှန်တန်ဝန်းပါပါလေ။ဒါနဲ့ဝန်းပါတာတော့တပိုင်းပေါ့ဗျာ။ဒါနဲ့ဖွင့်ပြီးတော့ဒီချက်ချင်းတိုးတက်လာမလားဆိုတော့အဲ့ဒါတော့အကြောင်းကြောင်းတွေပေါ်မှာတည်ရဲလို့ထင်နေရ။အမဟိုတန်းကြီးရဲ့ဟိုအခြေအနေတွေပေါ်မှာအစီအဝါမျိုးတို့ဘာလို့တော့
ဟုတ်ကဲ
့ပြောရမယ်ဆိုရင်ဒီအားကြီးကမားဆိုတာတော့ဒီနေ့ကျန်တဲ့ခံစားရင်းတခါရရထောင်ဝမ်းဝမ်းနေလေဆိုအဲ့လိုအကယ်ဒမီတက်ဖို့ဒီနိုင်ငံကအဆင့်ကြီးရဲ့နိုင်ငံကဟိုခနာကူလုံးထည့်ရှိတဲ့ခလီးတွေရဖို့ဆိုရင်ကျွန်တော်အခြေခံစီဝါရီကတက်မှာဖြစ်နေရဗျဟုတ်ကဲ
့ဆရ
ာဒီပူတိုက်တိုက်ခလီးတွေနဲ့ကျင်ပြီးတော့ဟိုပြီးရတဲ့23မှာထိုင်းနဲ့ကျွန်တော်တို့ကြည့်လိုက်ရအရန်ကွာသွားပြီလေ
ဟုတ်ကဲ့
ဆိုအဲ့ဒီဟာပေါ့ဗျာဒီဒီဟာပေါ့အဲ့ဒီဟိုအားကားလို့ဒီရင်းကျင်းမှုကိုဘာလို့အကုန်လုံးမှာလဲဆရာရဲ့ဒီဟာတွေကဟိုကြီးနိုင်ရွှဲတင်လို့မရဘူးဗျာအဲ့ဒါပါဟုတ
်ကဲ့ဟုတ်ကဲ့ကျွန်တော်အခုနောက်တူကတော့ဒီကျွန်တော်တက်လန်းချာနယ်အေဒီတာချုပ်ဦးချစ်ဝင်းမောင်ပါဆရာဦးချစ်ဝင်းမောင်ရဲ့သဘောထားလဲဆွေးနွေးပြပါအောင်ခင်ဗျာအခုကျွန်တော်တို့အခုလို Academy အကြောင်းနေဖွင့်လှစ်လိုက်တာကတော့ဟိုကောင်းတဲ့ခြေလမ်းဆိုတော့သိကြပါတယ်ဒါပေမဲ့ကျွန်တော်တို့ဘလောက်မြန်မြန်ဆဆမျှော်လင့်နိုင်မလဲဆရာ
အဲ့တော့ကျွန်တော်မြန်မာနိုင်ငံမှာလေအဲဘောလုံးအကယ်ဒမီဆိုရင်ဒါဆိုရန်ကုန်မှာဖွင့်လာတာတတိယမြောက်ကျော်ပါတယ်ပြီးခဲ့တဲ့2017ခုနှစ်ကမန္တလေးမှာအဲမြန်မာဖုတ်ဘောအကယ်ဒမီဆိုပြီးတော့ FIFA ဥက္ကဋ္ဌဘလတ်တာကိုယ်တိုင်လာပြီးတော့ဖွင့်ပေးပါတယ်ဒါအကယ်ဒမီတစ်ခုပါနောက်ထပ်ဒီတသိမ်းမှာအကယ်ဒမီတစ်ခုဖွင့်ပါတယ်အခုဒါကတော့2019ဦးပိုင်းမှာဒါပထမအဦးဆုံးဖွင့်တဲ့တတိယမြောက်ဘောလုံးအကယ်ဒမီပေါ့ဒါကိုသူတို့ကတော့ National Football Academy မြို့သားဘောလုံးအကယ်ဒမီဆိုပြီးတော့သူတို့ကခေါ်ဝင်ပါတယ်အဲ့တော့ဘောလုံးအကယ်ဒမီတွေဖွင့်လာတော့ဒါဘာပြောလဲဆက်တော့ပြောသလိုပေါ့ကောင်းပါလေတိုင်းကြီးအတွက်ဒါ Football Development ပေါ့ခေါ်တာကတော့ဘောလုံးဖွံ့ဖြိုးတိုးတက်ရေးအတွက် FIFA ရဲ့အထောက်ပံ့တဲ့ဒီအကယ်ဒမီတွေဖွင့်တယ်မြန်မာနိုင်ငံမှာဘောလုံးအားကစားတိုးတက်ဖို့အတွက်ဒါကမ္ဘာအဖွဲ့ကြီးတွေကထောက်ပံ့တယ်မြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ကလုပ်တယ်အဲ့တော့အဲရေရှိမှာနော်ဒီတကယ် grassroot level ပေါ့ဒီကလေးတွေရတယ်စပြီးတဖြည်းဖြည်းတက်တန်းလိုက်တွေမှာဘောလုံးအခြေခံပညာတွေကိုကောင်းကောင်း တကြနားလည်တဲ့ဒီကိုစနစ်တကျသင်ကြားပြီးမဲ့အကြောင်းပေါ့အရင်ကတော့မရှိဘူးပေါ့အခုဆိုလို့ရှိရင်တော့ဒါသုံးချောင်းရှိလာပြီပေါ့အဲ့တော့ရှစ်ဒီအကယ်ဒမီကနေပြီးတော့ဘယ်လိုများကျွန်တော်တို့ဘောလုံးဆက်အထောက်ပံ့ချုပ်နိုင်မလဲဆိုလို့ရှိရင်တော့အကယ်ဒမီဖွင့်ပေးတာကတော့ကောင်းပါတယ်ဒါပေမဲ့လည်းကျွန်တော်တို့ဘောလုံးလောကမှာလုံးစရာနေပေါ့နော်တခြားပြည်ပြောင်းလဲစရာတွေအချက်လက်တွေအများကြီးကျန်ပါသေးတယ်အကယ်ဒမီရှိချင်းဒီကောင်းတယ်အခုဆိုလို့ရှိရင်အခုကျွန်တော်မြင်ရသလောက်ကတော့အခုဘောလုံးကယ်ဒီကိုပြီးခဲ့တဲ့လအဖွင့်တယ်ပြီးခဲ့တဲ့ရက်ပိုင်းတော့အဖွင့်တယ်ဖွင့်တဲ့အခါမှာဘီပါဥက္ကဋ္ဌပြီး DNA ကိုယ်တိုင်လာပြီးတော့အင်ဖန်တီနိုကိုယ်တိုင်လာပြီးတော့ဖွင့်သွားတယ်အာဟိုကြီးကြီးကျယ်ခန်းခါနှလားပါပဲ
ဒီဟုတ်ကဲ့
ဆရာဘောလုံးအဖွင့်ချုပ်ရုံးရဲ့ဒီနာမှာဒီဒီအစ်စ်ပေါ့နော်ကျော်လေးလည်းလှပါပဲကျော်လေးလည်း presentation နဲ့ကတော့ကောင်းပါလေဒါပေမဲ့အခုကျွန်တော်မြင်ရတာတော့အခုအဆောင်ကြီးပဲတွေ့သေးတယ်အခုချိန်ဒီအဲ့ဒီမှာလာတက်မဲ့ကလေးတွေလည်းမတွေ့သေးပါဘူးအဲ့လိုချိန်နေတော့နောက်ထပ်လုံးကြရည်အများကြီးရှိပါသေးတယ
်ဟုတ်ကဲ့ဆရာကျွန်တော်နောက်တစ်ခုကတော့ကျွန်တော်ဒီမြန်မာ special media က CEO ဦးရဲနိုင်ဝင်းမှာဦးရဲနိုင်ဝင်းရဲ့သဘောထားလည်းဆွေးနွေးပြပါဦးခင်ဗျာကျွန်တော်အခုမှ academy တွေဟိုဆရာဦးချွေဝင်းမောင်လည်းပြောလာပါတယ်၃ချောင်းတော့ရှိနေပြီဒါနောက်ဆုံးပေါ့လေဆိုတော့ဒါတွေကနေပြီးတော့ကျွန်တော်တို့ဒီမြန်မာဘောလုံးလောကတိုးတက်ရေးကိုဘယ်လောက်များကျွန်တော်တို့မျှော်လင့်နိုင်မလဲခင်ဗျာ
ဟုတ်ကဲ့မင်္ဂလာပါကိုကျွန်တော်တို့ကဒီဟိုပါပေါ့ဒီ academy ကဒီလက်ရှိမြန်မာပြည်မှာ၃ခုမြောက် academy ပေါ့နော်၃ခုမြောက် academy ဆိုတော့ဒီကနေကျွန်တော်ဘလောက်မြန်မာစကားမျှော်လင့်နိုင်မလဲဆိုတာကဒီ academy မှာဒီဟိုပို့ချမဲ့နော်ဒီ academy တင်နေတာတွေကျွန်တော်တို့ဒီ nation wide ဘလောက်ကျွန်တော်တို့ကတနိုင်ငံလုံးတိုင်းတိုင်းနဲ့သွားပြီးတော့ရွေးချယ်နိုင်မလဲဆိုတဲ့အပေါ်မှာမူတည်တယ်ဟိုကျွန်တော်တို့ကဒီမြန်မာနိုင်ငံတော့သွားပြီးတကယ်ရပုံဒီတကယ်လူငယ်များသမားတွေကျွန်တော်တို့ကဘလို့ပုံစံနဲ့ဘလောက်ထိပွင့်စင်ပြီးတော့ကျွန်တော်ရွေးချယ်နိုင်မှာပေါ့နော်သူတို့တော့အခုလက်ရှိဘလုံးခွဲချုပ်ကတော့ကျွန်တော်တို့ဒီဟိုပေါ့ဒီမြန်မာပြည်တော်မျိုးပေါင်း50ကျော်လောက်ကိုသူတို့ကဒီသွားပြီးတော့ဒီ academy မျိုးပွဲတွေပါကြီးလုပ်မယ်ဆိုတော့ဒီအစီအစဉ်တော့ဆွဲထားတာရှိတယ်ဒါပေမဲ့လက်ရှိကျွန်တော်တို့ Indian Time ကိုကျွန်တော်တို့ဒီ BNN လို့ကျွန်တော်ပြန်ကြည့်ရင်ဟိုဒီ academy ဆိုတာကဒီဟိုကျွန်တော်တို့ကလက်ရှိ၃ချောင်းပဲရှိတာသူတို့မှာ academy ဘောင်းဟိုရာဂနန်းရှိနေပြီထိုင်းတို့ဘာလို့မဆိုရင်အဲ့တော့ကျွန်တော်တို့ကျွန်တော်တို့ကဟိုများများဆက်ဆားတော့ဟိုအရင်ကတည်းကတော့ကောင်းတယ်ကျွန်တော်ဥမာတစ်ခုပေးချင်တာကဥကတော့ဒီဆရာကြီးပြောတဲ့2017ကဒီ Monday Academy ဖွင့်လိုက်တယ်အဲ့ဒီကလည်းကျွန်တော်တို့အခုကျွန်တော်တို့ဟိုနောက်လာလာထွက်လာတဲ့ကစားသမားပေါ့ကျွန်တော်အခုနေရာကစားသမားဆိုရင်အောင်သူပေါ့
Okay
လက်ရှိလေးရေးစင်ရှေ့ရန်တိုက်စင်အောင်သူသူတို့ကတော့တယောက်ပဲထွက်သေးတယ်ကျွန်တော်က2017ကမန်လေးကယ်ဒမီရတယ်နော်အဲ့တော့ဟိုပြောချင်တာအကယ်ဒမီတစ်ကြောင်းဖွင့်လိုက်လို့ကျွန်တော်တို့ကဟိုမန်လေးကယ်ဒမီဥမာနဲ့ကျင်ကျွန်တော်ကတော့တယောက်လောက်ပဲကျွန်တော်တို့ကရနိုင်တယ်အဲ့တော့ကျွန်တော်အင်ဂျင်နီယာနိုင်ငံနဲ့ပြန်ရှင်ကြည့်မယ်ဆိုရင်ကျွန်တော်တို့ရှင်ပါကယ်ဒမီအများကြီးနေပါသေးတယ်အဲ့တော့ဘလုံးဖွဲ့ချုပ်ကလည်းသူနောက်ထပ်ဒီဟို development project လို့ခေါ်တော့ဗောနော် development program လို့ခေါ်တော့ဗောဖီဘောသူတို့ဒီ development program တွေရောက်ဖို့သူတို့ရှောက်ဖို့တွေရှိတယ်လို့ကြားတယ်အဓိကတော့ကျွန်တော်ပြောချင်တာကတော့ဟိုနိုင်ငံလုံးတိုင်းတာနဲ့သူတို့ဘလောက်သွားပြီးတော့ဒီလူငယ်သားတွေကိုရွေးပြီးတော့ဒီအကယ်ဒမီသင်တန်းသားဖြစ်ရွေးချယ်ပါလေ။နောက်community program ပေါ့အကယ်ဒမီသင်တန်းသားဆိုတော့တက်တုပ်ကိုကျွန်တော်ကရောက်50လောက်ရွေးလိုက်တယ်။ရွေးပြီးသင်တယ်။ဒါမှမဟုတ်ရောက်50မှာမှကျွန်တော်တို့ကထူးချွန်သွားတာရှိတယ်။တချို့အဆင်မပြေတာရှိတယ်။တချို့မိသားစုနဲ့မခွင့်ဘူးပြန်သွားတာရှိတယ်ပေါ့နော်။အဲ့တော့ဒီရောက်50မှာရောက်အောင်ပါတယ်ရှိတယ်။အဲ့တော့သူတို့ကဘလို့ community program နဲ့နောက်ထပ်ပြီးတော့အထက်ဖြစ်မယ်ဆိုတဲ့ဟာရဲ့ရည်ရွယ်သူကျွန်တော်ယူဆတယ်။အဲ့တော့အများဟိုအရင်ဆိုင်တော့ကောင်းလာတယ်။ဒါပေမဲ့အများကြီးလူသေးတယ်ကျွန်တော်တို့အများကြီးမျှော်လင့်လို့တော့မရသေးဘူးကျွန်တော်ဒီလိုပဲဟုတ်ကဲ့သုံးသက်ချင်ပါတယ်ဟုတ်
ဟုတ်ကဲ့ကျေးဇူးပါအခုမှဒီကိုရဲနိုင်ဝင်လဲဆက်စွာထောက်ပြသွားရှိတယ်အခုဒီ academy အကြောင်းနေဖွင့်လိုက်ပြင်မယ်ဒီ academy အကြောင်းနေမှာတက်မဲ့လူတွေကိုမကြခင်သူတို့နေရီဆင်းရွေးမယ်ဆိုတော့ကျွန်တော်လည်းသတင်းတွေထဲမှာတွေ့နေရပါတယ
်
ဆိုတော့ဒီလိုရွေးချယ်တဲ့နေရာမှာဆရာဦးမြတ်တက်ခဲ့သဘောထားကိုဟိုဆိုကျွန်တော်ကြားချင်ပါတယ်ဘလို့အခြေခံစံနေနဲ့ရွေးတင်တယ်လဲဘာဖြစ်လို့လဲဆိုတော့တခြားမဟုတ်ကျွန်တော်တို့ကအပေါ်လေးကိုမြန်မာနိုင်ငံဒီပေါ်ဘောလုံးလောကပဲဖြစ်အားကစားလောကပဲဖြစ်ဒီလိုပေါ်လေးကိုဟိုမှာဒီလိုမျိုးလေးထားရယ်နည်းနည်းလေးနည်းခဲ့ရယ်ဆိုတော့လူရွေးချယ်တဲ့နေရာတွေမှာကဘလို့ပေါ်လေးမျက်မျက်ထားထားမျိုးတကယ်တမ်းဟိုထိုက်တဲ့လူဟိုရွေးချယ်နိုင်တဲ့အခြေအနေမျိုးရှိနိုင်မှာမလားဆရာသဘောထားဆွေးနွေးပေးပါဦး
အဲ့ဒီအပိုင်းကတော့ခက်ချင်းကြွရရင်သူတို့ဘယ်လိုလဲစီစံတက်မှတ်ထားလဲဘယ်သူတွားရေးမလဲလို့ဆိုတာတော့ကျွန်တော်မသိဘူးရဟိုကျွန်တော်မှအကန့်အသတ်ရှိတယ်လေ
ဟုတ်ကဲ့
စီစံနေချမလဲဘယ်ဆရာကြီးကတွားရေးရမှာလဲဘယ်လိုလဲသူတို့ကျင်းပြလို့စနစ်တွေဘယ်လိုလဲသုံးသပ်ကြမလဲသုံးသပ်ကြမလဲအဲ့ဒါကျွန်တော်မသိဘူးရကျွန်တော်တစ်ခုလေဟိုကုနာစကားကဟိုပြန်ကောက်ရရင်အားလုံးကဆရာကိုကျွန်တော်တို့ကခန္ဓာကိုယ်ကြံ့ဆိုင်နေတဲ့အရာမောင်းမြင်မှမှုကအရေးကြီးတယ်လေဆိုတော့
ที่คงพิเศษนะครับผมสมัยนี้เช่นนะเรื่องเรื่องงานพิเศษเนี่ยจะดีเลยโอเคส่วนจะว่าปูเป็นเรื่องดีแต่ปูเนี่ยต้องเอาตัวนี้เจ้านายขันใจแต่ปูเนี่ยเปลี่ยนปูเป็นเรื่องนี้อ่ะเพราะมันนิสัยมันเปลี่ยนยังโตดีแต่รู้ว่านั่นเรื่องมันชิวจะน้องเขาจะทำดีเปล่าเลยโอเคส่วนที่เราอาจจะกันนะทุกที่พูดที่ทั้งที่ที่พี่พูดมุ่งเนี่ยเลยโอ้ได้ยังโตชูจานเลยครับเสียได้เลยจะน่ารู้ชอบ
มันเส้นมาวันนี้โอเคยี่สิบยาวสามปีก็จีบได้รู้อาวุธการรู้สาระเอ็งน่ะเป็นอะไรเอ็งน่ะใส่เลยเข้าไปเลยเสียโอเคที่นั่นกูเสียงนี้เราได้มาเข้าคันเลยเดี๋ยวเข้าคันเลยโอ้โหเอ้าอย่าวัวอย่าดูว่าเชื่อใจไปโอเคเดี๋ยวนั้นมาจะมาลงนิ้วจะลงลงไหนกันล่ะลงไหนจะลงมีอะไรเสียที่ตอนนี้กองสีเขียวอย่ามาพูดเราไม่เชื่อเอาว่าพูดอะไรอย่ามองเนี่ยเชื่อใครรู้ก็เอาน้าว่าได้น้าบ้าเชื่อ ในเรื่องนี้มันมีอะไรสุนัขอะไรตรงไหนตรงที่เช่นหลังจากบาดเจ็บอาจจะมาอยู่ที่สุดยาสีวารีโอเคสิบริโภคก็ช่วยเป็นอยู่เนาะโอเคบริโภคก็เป็นเอาเนาะทีนี้เช่นอะไรบริโภคมาดีปกติมาดีเนี่ยจะใครรู้ยามองเสียไรบ้างโอเคส่วนไอ้ห่าวที่นี่ก็เอาก็ว่าถ้ามันเชื่อว่าจะมาทำมีใจเนี่ยส่วนกู
คุณรู้ตัวเขาแจ้งใครรู้ยามองยามามีมีสีแดงเนี่ยเนาะไม่ยามอุ่นเนี่ยเนาะโอเคเสียใจด้วยว่าฉันเอาหน้าที่ฉันเอาลูกส่วนนี้ไว้ด้วยกูฉันเอาดีเฟซบุ๊กตัวฉันเอาลูกคุณเรียนกูจะพาวันมาพูดคุยชิวเลยสิเนี่ยว่าฉันเอาตัวเล่ตัวชิวเล่เล่เบี้ยจะมาเลยที่เท่ามาเย็นส่งที่ยาวกันฉันเอาลูกอุจจาร์เลยมาฉันเอาลูกตัวมีมานังเงี้ยว่าอุจจาร์เลยอุจจาร์เลยตัวโบราณส่วนนี้ไหนมาเลยกันเนี่ยโอเคโอเคฉันเอาเบี้ยยังอะไ
ဝေးချောစင်းဝင်းတို့အားတစ်ခါပြည်လန်းတစ်လျှောက်မှာကားလာပေါ်မှာပြေးပြီးတော့အခက်ရလာတဲ့အဖွဲ့တို့တုံးတုံးပြေးပြေးချိုးဆိုတာကျွန်တော်အစ္စရေးစပီကာတို့စပီကာတို့ခါရောင်းနိုင်အောင်တိုက်နိုင်ရဲ့ဟန်သိန်းတို့တင်ဟန်တို့တကယ်ဟိုဒီမှာပဲဆွန်ညာဆွန်ကတတိကောင်းတဲ့လူတွေရှိတယ်ရှာသေးတို့အလေကုန်းတဲ့တခါလေကိုဘကိုရောင်းပေးနေတဲ့လူတွေရှိတယ်ဗျာလူတို့တို့ကျွန်တော်ကလန်သိန်းတွေဘွေးထုတ်နေအဲ့လိုတို့တာအားလုံးကမရှိဘူးအခုလိုအားလုံးတိတ်ပါလည်းမရှိဘူးဒါပေမဲ့အောင်ဆောင်မှုတစ်ခုလည်းပဲထူလုံနေအဲ့ဒီမှာရှိနေတဲ့ပုံစံတွေကကလန်သိန်းတွေဆိုလို့ရှိရင်ထွက်လာတာအခုကအခုဟောကိုလာထည့်လို့လို့ဒါပေမဲ့ကျွန်တော်တက်ကြတယ်လည်းပဲကြီးကြီးတရားတွေအားလုံးကတော့အားပေးနိုင်ကျောင်းတွေကလည်းအားပေးပြီးတော့အဆင်ပြေတယ်ဒီတိုင်းနေပြည်ရဲ့ကျောင်းပုံစံကလည်းအေးပုံကြီးလို့ပါလို့တကယ်လူတွေတွေထွက်တယ်အဲ့လိုကျွန်တော်တို့ကတိုင်းနေပြည်ရဲ့ကျောင်းပုံစံကလည်းအားလုံးကမရှိတော့ဘူးရေစောအကြီးပဲတော့လူငယ်တွေကပျက်စီးနေတော့ကြည့်လို့အားလုံးကလည်းတိုင်းပြည်ကိုမြင့်တင်ဖို့အတွက်လူငယ်တွေတော့အခုထိုးဖို့ပြီးလို့စီရင်နိုင်ကျွန်တော်တို့ဘာမှပြီးလူငယ်တွေအညွန့်တွေတလူလူဖြစ်လာမယ်အခုလူငယ်တွေကအညွန့်ကျိုးနေတယ်ပိစားလေးတွေဖြစ်မွေးစေတော့တုံးတဲ့လူတွေဖြစ်အခုကလည်းကနေအလကားအခြေအနေတို့ပြုတ်နောက်ပြီးတော့ကျွန်တော်တို့ကဘာလဲအခုတော့ဒီလိုတင်မော်ရဲကျွန်တော်တို့ headset တွေနဲ့ဆိုးတယ်ဘဝတွေရောက်နေတယ်ကျွန်တော်တို့အားလုံးကိုမြန်လွန်အောင်လို့ကျွန်တော်တို့အောက်ရှိတဲ့ဆောက်ပြီးထူထောင်ပေးကြပါကျောင်းနေမှာလည်းအားကားတွေကိုဟာလို့ကြားကြနာကစားကွင်းနဲ့လုပ်ပေးကြပါတိုင်းပြည်မှာရှိတဲ့စကားကွင်းတွေလည်းပဲရောင်းစားပက်ကတော်တွေလုပ်ဟိုဘောစာအဲ့လိုမျိုးမလုပ်ကြပါနဲ့လူတွေအားကားကိုညမထားပြီးတော့ကျွန်တော်တို့မြို့နယ်နဲ့ကျေးရွာတွေမှာလည်းတိုးတိုးတဲ့လူတွေတိုင်းရင်းသားတွေမှာလည်းရှိပါတယ်အခုဒီဘာလို့ဆိုကျွန်တော်သိတာကော်ရကပါသူတို့ဒီကချင်းပြည်နဲ့စကိုင်းတဲ့အဲ့လိုလူတွေထွက်လာတဲ့နေရာတွေမှာချက်ချက်နဲ့ကျွန်တော်တကယ်တိုင်းပြည်ကိုအဲ့တော့ဝင်ထားနေမဲ့လူတွေမျက်လိုက်ကြည့်ရဟိမပါဘူးကိုယ့်လူကိုရွေးရမလို့ခင်းနေတကယ်တော်တော်လူတွေရွေးတင်လိုက်ဘာမှပြအားကသိမကြပါဘူးလူမနေရမှာရွေးနိုင်တာနဲ့ကိုကျွန်တော်အားရမလဲထောင်းတက်လာမယ်ကျွန်တော်တကယ်တော့ဖိုင်ဆိုတာလည်းမကားသေးဘူးကွာအားလုံးကကျွန်တော်မြင်ကြောက်တယ်ဘာမှဘာလို့ဆိုခင်ဗျာပြန်လာတာလည်းကြောက်တယ်အဲ့တော့ဒီကျွန်တော်ဘလန်ဒါတွေနဲ့တော်တယ်အဲ့ဒီဘဝတွေကအောင်ပြန်ပြီးထူထောင်ပါလို့လူငယ်တို့အားကပြန်ပြီးတော့ပြည့်တည်ရည်တိုက်ပြရလဲအခုလူငယ်တွေအကျင့်ပြတဲ့အယူဆိုးတဲ့ဘဝတွေကယ်နိုင်ပါစေလို့ကျွန်တော်ဆန္ဒပြုပြီးအခုလိုမက်ချက်ပြုတာဟုတ်ကဲ့ဒါပါ
ဟုတ်ကဲ့ကျေးဇူးပါဦးကျော်လင်းကျွန်တော်တို့ဒီ VOA ပြည့်သက်တူဆိုပြီးတော့လဲကျွန်တော်တို့ ပြီးစားတစ်ဆောင်ပို့ထားတာရှိပါသေးတယ်။အဲ့ဒါလည်းကျွန်တော်တို့ဟိုမတ်ဆုမွန်အမနန်းလောင်ဖတ်ပြပေးပါခင်ဗျာ
။အောက်ကစားနဲ့နိုင်ငံရေးမပတ်သက်ရဘူးဆိုပေမဲ့မပြောမပြီးမတီးမမီဆိုတဲ့အတိုင်းနိုင်ငံရေးနဲ့သက်ဆိုင်နေပါတယ်။စစ်အာဏာရှင်ဦးနေဝင်လက်ထက်ကနေနောက်ဆုံးကြံ့ဖို့လက်ထက်အထိပြင်လို့မရအောင်လုပ်ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်လို့မရအောင်ဖျက်ဆီးခံရတဲ့ပြည်သူတွေရာမကအဟိတ်တရိတ်ဆန်တွေပြင်းလို့မရအောင်ဖြစ်စည်းခံရတဲ့ရင်းမြစ်တောတောင်တဘာဝတွေဒါတွေကြောင့်မြန်မာဘောလုံးလောကတိုးတက်ဖို့ဆိုတာနိုင်ငံရေးအပေါ်မူတည်ပြီးတော့အတော်အလံဝေးနေအောင်ပါပါဒါဆိုရင်ဦးနေဝင်လက်ထက်ကဘောလုံးအပြင်တခြားအကစားတွေပါတိုးတက်ခဲ့ပါတယ်လို့ပြောရင်တော့မှန်ပါတယ်တခြားအင်္ဂလိပ်လက်ကျန်ကောင်းမွန်တဲ့ပညာရေးကျန်းမာရေးစနစ်တွေကြောင့်ကောင်းခဲ့တယ်လို့နောက်တစ်ခုကဦးနေဝင်ကသူတယောက်ထဲတာစားဝါပြီးတော့ကျန်လူတွေကအယိုအရင်ကြိုက်ကြတော့တော်သေးတယ်လို့ဆိုရမှာပေါ့နောက်တော့နာဝတနာအဖလက်ထံမှာလဲအစပိုင်းမှာတော့ဟုတ်မလို့လို့နဲ့ကောက်ယုံမီလို့မျိုးလိုင်ဝင်းတန်တူအောင်အောင်ကျကျော်တို့ခစ်ကပေါ့ဒါကလည်းရှင်းပါတယ်နဝတအစိုးရတက်ခါစားဆိုတော့နိုင်ငံရေးအရာမျက်နာရအောင်ကဘာနဲ့ပြည်သူတွေကိုလိန်ညာလုပ်ပြခဲ့တာပါဒါကြောင့်မြမဘောလုံးဖွံ့ဖြိုးတိုးတက်ဖို့ဆိုတာအမြင်ကိုပြောရရင်တော့အခြေခံတွေကပျက်စီးသွားပြီဆိုတော့ကာယညာနာစိတ်ဓာတ်တွေကအစပျက်စီးနေပြီဖြစ်တဲ့အတွက်အလန်းကအတော်ဝင်းနေအောင်ပါနှစ်ကအသက်နဲ့တောင်စီမံချက်ချလှုပ်ဆောင်နေတာတော့မလွယ်သေးပါကြောင်းဆွေးနွေးပါတယ်တဲ့
โอเคだからကျွန်တော်တို့ view တော်တော်ရှင်တူဆိုပြီးပေးစာတစ်ဆောင်ပို့ထားတာပါဆိုတော့ဒီအားကစားမှာဒီအစိုးရရဲ့နိုင်ငံရေးအရေးမိုးနေတာကိုလည်းဒီတော်တော်ရှင်ဆိုင်မှာတွေ့ရပါတယ်ဆိုတော့နိုင်ငံရေးအရာဒီအားကစားမှာချုပ်ကန့်မှုတွေရောအခုချိန်ထိရောဟိုကြီးကြီးမားဘယ်လောက်တောင်ရှိနေသေးလဲဆိုတော့ဟိုဘယ်ဘိုင်းနေမှာဟိုရှိနေရဆိုရင်ရောဘယ်ဘိုင်းနေမှာဟိုရှော့ချတင်လဲဆရာဦးချစ်ဝင်းမောင်သဘောထားဆွေးနွေးပြပါဦးခင်ဗျာ
ဟိုအခုဆွေးနွေးသွားတာတွေကျွန်တော်ကြားရတယ်ပေါ့နော်ကြားရတဲ့အခါကျတော့ကျွန်တော်ကလေအားကစားဒီရပါတော့ကျွန်တော်အားကစားချန်နယ်လုပ်တဲ့တက်တန်းတစ်လျှောက်မှာအခုပြောဆိုဝေဖန်သွားတဲ့အချက်တွေအကုန်တော်တော်များများကကျွန်တော်တို့မီဒီယာပေါ်မှာပေါ်ပြပြီးရေးပြီးပြင်ပြပြီးဖြစ်တယ်အလားလုံးလည်းသိတယ်ဗမာပြည်ရဲ့အားကစားဖွံ့ဖြိုးမှုလိမ့်ကြတာဘယ်လိုအချက်တွေကြောင့်ဘယ်လိုအချက်တွေကြောင့်ဟာလာဟိုတုန်းကလည်းမတူတာဘယ်လိုကြောင့်ဆိုတာကိုကျွန်တော်တို့တော်တော်များများကျွန်တော်တို့ဂျာနယ်တွေမှာပေါ်ပြခဲ့ပြီးပါသေးကျွန်တော်ကတော့လက်ရှိအခြေအနေကိုပဲကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ဆရာ
အဲ့တော့လက်ရှိအခြေအနေမှာကတော့ကျွန်တော်တို့ဆောင်းပြောသလိုပေါ့အားကစားနဲ့နိုင်ငံရေးကဆက်နွယ်မှုရှိပါတယ်အဲ့တော့ကျွန်တော်တို့လက်ရှိဘောလုံးတောင်းကိုပဲကျွန်တော်ပြောပါမယ်အားကစားဆိုတာခြေပြတ်ပါတယ်ခြားသောအားကစားရင်းရှိတယ်လေအဲ့တော့ဘောလုံးနဲ့ပတ်သက်ပြီးပြောမစင်တော့ကျွန်တော်တို့ကဒီနဝတအစိုးရလက်ထက်မှာအားကစားနဲ့ပတ်သက်ပြီးတော့ဒီမြန်မာနိုင်ငံအိုလံပစ်ကော်မတီပေါ့နော်အဲ့ဒီမှာအိုလံပစ်ကောင်စီပေါ့အဲ့ဒီမှာဥက္ကဋ္ဌရင်းနှီးတော့ဥက္ကဋ္ဌလို့ပေါ့နော်သူတို့တွေဥဆောင်ပြီးလုပ်တဲ့အချိန်မှာဘလို့ကြောင်းလဲသွားလဲဆိုတော့အရင်လုံးကရှိခဲ့တဲ့အားကစားနဲ့ပတ်သက်တဲ့ကြမ်းကြဲတဲ့ပုံကူကြီးများဟာအာနေရာတောက်သွားပြီးတော့အဲ့ဒီနေရာမှာပုတ်ပြီးတိုင်းပြည်ဆင်းရဲတဲ့ခါကျတော့အားကစားအဖွဲ့ချုပ်တွေအလုံးကိုတပြေးကြီးတွေခရိုနီတွေလက်ထဲကိုပေးလိုက်တယ်ပေးလိုက်တဲ့အခါမှာအဖွဲ့ချုပ်အသီးသီးတွေကဒီစီးပွားရေးလုပ်ငန်းရှင်ကြီးတွေလက်ထဲကိုရောက်သွားတာရောက်သွားပြီးလုပ်ကြတယ်ပေါ့ဒါတိုင်းမအောင်မြင်ပါဘူးအဲ့တော့အဲ့ဒီထဲမှာကျွန်တော်တို့ဘောလုံးအဖွဲ့ချုပ်ကြီးလည်းပဲအဲ့ဒီခူရီဒီလက်ထဲကိုကြောက်ရောက်သွားတယ်ကြောက်ရောက်သွားတဲ့အခါမှာပြောရမယ်ဆိုလို့ရှိရင်တော့အဲနောက်ဆုံးကျွန်တော်တို့အခုအကယ်ဒမီနဲ့ပဲဆက်ဆက်ပြီးကျွန်တော်ပြောလိုပါတယ်ဘောလုံးအကယ်ဒမီနဲ့ပတ်သက်ပြီးပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ကဖီဖာက1996ခုနှစ်မှာသူ့ရဲ့ဖီဖာအဖွဲ့ဝင်နိုင်ငံတွေကိုသူကထောက်ပံ့တယ်ဆိုတဲ့အစီအစဉ်ရှိပါတယ်ရှိတဲ့အခါကျတော့ကျွန်တော်တို့ကဒီမှာ grant ပေါ့နော် go project ဆိုတာရှိပါ go project ပြီးတော့2000ခုနှစ်မှာမြန်မာနိုင်ငံနေပြီးတော့ပထမဦးဆုံးGo Project 1ကိုရပါလေအဲ့ဒါကတော့အဖွဲ့ချုပ်ဥက္ကဋ္ဌကြီးဘုံမူကြီးတောင်းထိုက်ပေါ့နော်ဦးတောင်းထိုက်ပေါ့ပြီးလက်ထက်မှာရပါလေရပြီးတော့အဲ့ဒီရတဲ့ Go Project 1နဲ့ကျွန်တော်မြန်မာနိုင်ငံအခုရန်ကုန်မြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ပြုလုပ်ထားတဲ့ဒီအဆောက်အဦကိုထောက်ပါလေအဲ့ဒီချိန်ပေါ့နော်အဲ့ဒီကနေပြီးတော့မှတခါဘုံကြီးတောင်းထိုက်ပြီးတော့တဲ့ခါကျတော့နောက်ထပ်စီးပွားရေးလုပ်ငန်းရှင်ဦးဝဲအောင်ပေါ့ယူရန်သက်စီစီကဦးဝဲအောင်ဝင်လာပါလေအွေအော်တနည်းပါပဲမအောင်မြင်ပါဘူးမအောင်မြင်တဲ့ခါမှာအခုဥစ္စာတော့2004 2005ပါဥစ္စာတော့ဝင်လာပါတယ်ဆိုလိုတာကတော့ဒီစီးပွားရေးလုပ်ငန်းရှင်တွေလက်ထဲကိုအားကစားလုပ်ငန်းအစီအစဉ်ကြောက်ရောက်သွားတယ်ကြောက်ရောက်သွားတဲ့နေ့မှအားကစားတွေကိုလုပ်ငန်းရှင်တွေကနေပြီးတော့သူတို့ငွေကြေးစိုက်ထုတ်ပြီးတော့လုပ်ကြတယ်ဒါပေမဲ့လည်းနောက်ဆုံး conclusion ပြောရမယ်ဆိုလို့ရှိရင်တော့အခုချိန်ထိကျွန်တော်တို့ကဒီစီးပွားရေးအခုစပွားဆိုဘောလုံးဆိုလို့ရှိရင်အရင်တော့ကျွန်တော်တို့ကအဆင့်မြင့်တန်းဝင်ဌာနတွေလည်းသွားတယ် professional ကူးပြောင်းတဲ့2009ခုနှစ်မှာ2009ခုနှစ်မှာ professional ကူးပြောင်းတဲ့အခါမှာ club တွေပေါ်လာတယ် club တွေကို colony တွေပဲပေးပါတယ်ပြီးပါတယ်အားလုံးက young united တို့ jetna ဘုံတို့ဟုတ်လားဒါတွေအားလုံးက colony တွေလက်ထဲကိုရောက်သွားတယ် colony တွေကဆက်လုပ်တယ် colony တွေထဲမှာဘောလုံးကိုစိတ်ဝင်စားတဲ့သူရှိတယ်စိတ်ဝင်စားတဲ့သူရှိတယ်များသောအားဖြင့်စိတ်ဝင်စားဘူးဘာကြောင့်လဲဆိုတော့ ปอนี่อยู่ชะไปไล่เดดีตะเป้งโหไกลมาดีเป้งโหไกลมาเออแล้วเราช่วงนี้ตัวว่าสินะเลสซี่เราตั้วเนี่ยบอลลงอ่ะดีลงงานชินนี้ดิเนี่ยกระแท้มาชื่อพี่တော့โปรเฟสชันนอลกอล์ฟเซอร์ออกมาตะแกโปรเฟสชันนอลไม่ผิดเป็นเนี่ยบอลลงโหบอลลงอากะซาบ่เนาะตั้วเนี่ยนี่ห่าหันญาณีทามิวตั้วเนี่ยเลยเปียวมาสรุปตะกาวจะเสร็จแล้วไม่รู้ดิอะกันนี้ป่วนๆเนี่ยปะตะไปแล้วอะกูดาวซุพ่นไล่เด အခုဒီမှာနိုင်ငံနေရှင်နယ်ဖုတ်ဘောကက်တီဆိုတာဂိုးပရောဂျက်5အရာရလာပါအဲ့တော့ကျွန်တော်အဲ့ဒါကိုကျွန်တော်ဖီဖာဝက်ဘ်ဆိုက်ကရန်ပြီးတော့ကြည့်တဲ့အခါကျွန်တော်တို့ဂိုးပရောဂျက်1 2 3 4 5ပေါ့နော်ဒီပါလေကျွန်တော်တို့ဂရန့်တွေရတယ်ဂရန့်တွေရပြီးတော့ဒီစာအုပ်တွေဒါပေမဲ့ကျွန်တော်တို့ကဒီအဲ့လိုပေါ့နော်ဖွဲ့စည်းတဲ့သူတို့ပြည်နာရှင်ဝင်ဝင်တွေသွားတဲ့အခါမှာဒီအများကြီးပဲကျ ွေကြီးတွေတန်းပေါင်းတန်းနဲ့ချီပြီးတန်းတောင်းနဲ့ချီပြီးတော့စိုက်ထုတ်နေတာလေကျွန်တော်စိတ်ထဲမှာတော့ဘာဝမကြဘူးလို့ထင်တယ
်ဟုတ်ကဲ့
ဆရာဟုတ်ကဲ့ဟုတ်ကဲ့
โอเคကျေးဇူးပါကျွန်တော်ကြံတဲ့လူတွေနဲ့အလှည့်ပေးကြပါသေးတယ်ဆရာရေအခုနောက်ထပ်ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တယောက်ရှိပါသေးတယ်သူကတော့ထိုင်းနိုင်ငံကိုတီးလည်မှုပါကိုတီးလည်မှုကိုကျွန်တော်အချိန်လဲတော်တော်လေးဟိုကြော်လာနေပြီဆိုတော့လူရင်းတွေ့ရှင်ဆွေးနွေးပေးပါခင်ဗျဟု
တ်ကဲ့ခင်ဗျာဘောလုံးသမားကြီးအနေနဲ့ကတော့ကျွန်တော်မြင်တာကတော့ပတ်မုံမှုအများကြီးလူတွေကြပတ်မုံမှုလည်းလူတွေနော်ကြန့်ခိုင်မှုလည်းလူတွေအာဟာရပေါ့ဗျာအာဟာရတွေ့မှုမှလည်းလူတွေနောက်ပြီးတော့ထိုင်းနိုင်ငံနဲ့အဲ့ဒီဘောလုံးသမားတွေကံလို့ရှိရင်နော်တို့ကရှေ့တန်းကတို့ဖက်တာတိတ်မရှိဘူးကနောက်တန်းမှာရောတို့နေတာများတယ
်
အဲ့ဒါကြောင့်မို့တို့ရဲ့ကံချက်တည်းနော်အလေလူနော်ပေးတယ်ဒီအနီးနားမှာကတ်ပေးနေကြတယ်အဲ့ဒါကြောင့်မို့ဟိုးတော့ကလူတော့တို့မပေးဘူးက
အ
ဲ့မပေးတော့နော်အဲ့တော့လူအလားတတ်တွနေပါတယ်အဲ့ဒါကြောင့်မို့
โอเคกูตีแหลมูกูตีแหลมูก็တော့ကျွန်တော်ဒီဘောလုံးဘွဲ့တပွဲချင်းအကြောင်းပြောနေတာဖြစ်နေတယ်ခင်ဗျာကိုတီးแหลมู
က
ျေးဇူးပါเนาะโอเคကျွန်တော်တို့နောက်ထပ်ဒီ Facebook မှာကျွန်တော်တို့ဟို message တွေပေးထားတဲ့လူတချို့ရဲ့စာရေးကိုလည်းဖော်ပြခြင်းပါတယ်တယောက်ကတော့ကျွန်တော်တို့ဘောလုံး Academy ဖွင့်နေတာကိုကျေးဇူးပါတယ်ဒါပေမဲ့ဒီတစ်ခုလည်းနဲ့တော့မြန်မာဘောလုံးထုတ်တက်ဖို့ဆိုတော့မလုံလောက်ပါဘူးတဲ့ကျွန်တော်မြန်မာတော့နီးပြဆရာသင်တန်းကျောင်းနေနဲ့ဒိုင်လူကြီးသင်တန်းနေအများကြီးလူတွေထင်ပါတယ်ဘောလုံးကนี่สนิทเนี่ยซิกเนเจอร์กะซ่าเลยสรว่าตีอย่างลงมาบาเด่ดําทะเพียงๆโต๊ดแตละมาบาเด่รอบที่แล้วก็တော့โกณีละสรอะกองไฟชินมาตัวก็တော့ไส้แท็กโกอดิกะปิ่วยามาบาเด่อะอย่างอ้อลงออกแท็กนอกแท็กยောက်ตัวอดิกะตียะกันก็ไส้แท็กติဖြစ်စည်းခံရလို့ပါတဲ့ဆိုပြီးတော့ตู้มาเช็คก็ไปบาเด่รอบที่แล้วก็เลยสไลด์หาชิงชิ้นตันยันดาสรบาเด่ตัวก็เลยอดิกะปิ่วยามาไส้แท็กป้ายเซียบาเด่ดีโลสรเนี่ยมากะซ่าทมะเนี่ยมะเปปวยจิปี้ตะติบาปาเลยဆိုပြီးတော့เลยตู้สาเรมาพอပြทาบาเด่ခင်ဗျာรอบแท็กကျွန်တော်တို့ကိုပေးစာတွေပေးဖို့ထားတဲ့လူတွေလည်းရှိပါသေးတယ်။တယောက်ကတော့ကျွန်တော်တို့ဟိုဘလူးရှိနေလဲဆိုတော့မောင်တက်တနာအမေရိကန်ပြည်တော်စုပါကိုညံဝင်းအောင်ဖတ်ပြပေးပါဦးခင်ဗျာ
။မကြာသေးခင်ကရန်ကုန်မြို့မှာမြမအမျိုးသားဘောလုံးအကယ်ဒမီအကြောင်းကို FIFA အဖွဲ့ချုပ်ဥက္ကဋ္ဌကိုယ်တိုင်ဖွင့်လှစ်ပေးတဲ့သတင်းကိုကြားရတော့မြမဘောလုံးဖွံ့ဖြိုးတိုးတက်ရေးအတွက်များစွာအထောက်အကူဖြစ်စေနိုင်ပါတယ်။အလားတူတခြားသောပြည်နယ်တိုင်းတွေမှာလည်းဖွင့်လှစ်အောင်မယ်လို့ပြောဆိုသွားတဲ့အတွက်ဝမ်းမြောက်ပြီးပါတယ်။သို့သောတခိတခါကမြမဘောလုံးလောကအာရှမှာရှမ်းရှမ်းတောက်ခဲ့တဲ့ပုံစံမျိုးပြန်လိုချင်ရင်တော့နိုင်ငံတော်လူတိုင်းလွယ်လွယ်ကူကူကစားနိုင်မဲ့ဘောလုံးကွင်းတွေဖန်တီးပေးရပါမယ်ဘောလုံးသမားတယောက်အတွက်လိုအပ်တဲ့အထောက်အကူပစ္စည်းတွေဈေးနှုန်းချိုသာစွာနဲ့ဖြန့်ဖြူးပေးနိုင်ရပါမယ်လူငယ်လူကြီးဘောလုံးပြိုင်ပွဲမျိုးစုံကိုစဉ်ဆက်မပြတ်ကျင်းပပေးပြီးထူးခြားဘောလုံးသမားတွေကိုထိုက်ထိုက်တန်တန်ချီးမြှင့်မြှောက်ဆားပေးရပါမယ်ပြည်ပနိုင်ငံတွေကစိတ်ဝင်စားတဲ့ဘောလုံးသမားတွေရှိခဲ့ထုံးပေါက်ခဲ့ရင်လဲလှုပ်ပေးတင်ပါတယ်ဒါမှလည်းမျိုးဆက်တဲ့ဘောလုံးသမားတွေပို့ပြီးစိတ်ဝင်စားလာမှာဖြစ်ပါတယ်အထူးသဖြင့်လက်ရှိမြမဘောလုံးအဖွဲ့ချုပ်အနေနဲ့တခေတ်တခါတုန်းကအာရှမှာသာမကအိုလံပစ်အထိပါဝင်ကြွားနိုင်ခဲ့တဲ့မြမဘောလုံးအသင်းလိုအောင်မြင်မှုတွေပြန်ရယူလိုတယ်ဆိုရင်တော့လူမျိုးဘာသာတွေအပေါ်မှာခွဲခြားမြင်နေတဲ့ကျင်းမြောင်းတဲ့အယူအဆတွေကိုဖျောက်ပြစ်ပစ်ဖို့လိုအပ်တယ်လို့ငါချန်တွေကထွက်တဲ့ဘောလုံးသမားတွေကိုပဲနိုင်ငံအကူအစားပြုရွေးချယ်နိုင်မယ်ဆိုတဲ့အလေးအထတွေပြောင်းလဲဖို့ကိုလည်းလိုအပ်လိမ့်မယ်လို့ယူဆမိပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါ။နောက်တစ်ယောက်ကတော့ကျွန်တော်တို့ဆန်နီလဆိုတဲ့တယောက်ပါ။သူကလည်းပဲကျွန်တော်တို့ဟို Facebook ပေါ်နေစာရေးပို့ထားမဆုမွန်ဖတ်ပြပေးပါဦးခင်ဗျာ
။ဟ
ဟိုတချင်းကရွှေရောင်လွှမ်းခဲ့တဲ့မြမအားကစားဟာမဆာလာခင်မှာတဖြည်းဖြည်းယိုယွင်းကြဆင်းလာခဲ့ပါတယ်။တဖန်နာအဖနာဝတာခင်မှာမြမအားကစားကဘာကိုလွှမ်းရမည်ဆိုတဲ့ကြွေးကြော်သံနဲ့မြင့်တင်မှုလုပ်ပေမဲ့လွှမ်းရမယ့်အစားအကြောင်းကြောင့်လွှမ်းရမည်လို့ပဲနောက်ပြောင်ခဲ့ကြပါတယ်။မြမဘောလုံးလောကတိုးတက်ဖို့ဆိုရင်လှုပ်ပေးဖို့ကအချက်နှစ်ချက်ရှိပါတယ်။နံပါတ်1ကတော့ဓာတ်ရိုက်ဆောင်ရွက်ရန်နံပါတ်2ကတော့တွယ်ဝိုက်ဆောင်ရွက်ရန်တို့ဖြစ်ပါတယ်။ဓာတ်ရိုက်ဆောင်ရွက်ဖို့ဆိုတာကအခုလိုမျိုးဘောလုံးအကယ်ဒမီအကြောင်းတွေဖွင့်ပေးတာဘောလုံးသမားကောင်းတွေပေါ်ထွက်လာအောင်သူတို့ရဲ့ဘဝလုံခြုံမှုနဲ့တင့်တော်တဲ့ခံစားမှုတွေရအောင်စီစဉ်ပေးတာအတွေ့အကြုံကောင်းတွေရဖို့ပြည်တွင်းပြည်ပပြိုင်ပွဲတွေကျင်းပပေးတာဘောလုံးသမားတွေအပြင်နီးပြကောင်းတွေနဲ့ဒိုင်းလူကြီးကောင်းတွေမွေးထုတ်ပေးခြင်းပဲဖြစ်ပါတယ်။တွယ်ဝိုက်ဆောင်ရွက်ရန်ကတော့ပညာရေးဘတ်ဂျက်၊ကျန်းမာရေးဘတ်ဂျက်တိုးမြှင့်ပေးပါ။ကျောင်းတိုင်းမှာအားကစားနည်းပြတွေထားပေးပါ။အချိန်တစ်ချိန်ကိုကျန်းမာရေးလေ့ကျင့်ခြင်းအဖြစ်သတ်မှတ်ပေးပါ။နောက်မိခင်ကိုဝင်ရှိစဉ်ကပင်မွေးလာမဲ့ကလေးကိုကျန်းမာရေးဆောင်ရှောက်ပေးပါ။နောက်ကျောင်းတိုင်းရက်ွက်တိုင်းဘောလုံးကွင်းတွေပြန်လည်ဖော်ထုတ်ပေးပါ။လက်စားဗတ်လိုက်မှုကင်းတဲ့ဘောလုံးလောကဖြစ်အောင်ကြိုးစားပေးပါ။နိုင်ငံတကာဘောလုံးပြိုင်ပွဲတွေကိုအခမဲ့ရုပ်မြင်သံကြားလိုင်းကနေထုတ်လွှင့်ပေးပါ။ဒီလောက်ပဲလုပ်ပေးရင်တော့တိုးတက်ပါပြီ။ကျေးဇူးပါတဲ့။
โอเคเจซูครับเค้าตูပြောသွားရဲ့ထဲထဲမှာဒီဟိုလိုလက်ပေးလိုက်ယူမှုကိစ္စနဲ့ပတ်သက်ပြီးတော့ဟိုအချက်တစ်ချက်တွေ့ရတာပါလေဆိုတော့ဒီဘောလုံးနဲ့အားကစားလောကဆိုတာဒီလိုလောင်းကစားလိုအားကြီးလိုက်စားမှုနဲ့မကင်းတဲ့ကိစ္စလည်းဖြစ်နေတယ်ဆိုတော့ဒါမျိုးတွေခင်းရှင်းမှုရောကျွန်တော်တို့ဟိုဟိုဘယ်လောက်ထိကျွန်တော်တို့ဟိုလုံနိုင်တဲ့အခြေအနေမျိုးရှိလဲဒါကတော့ကျွန်တော်တို့ဥယျာဉ်နိုင်ဝင်ကိုကျွန်တော်ဒီမိကုန်းကိုဟိုဖြည့်ပေးစေချင်ပါတယ်အချိန်1မိနစ်လောက်တော့ကြာပါသေးတယ
်ဟုတ်ကဲ့ဟိုပါဗောဒီကျွန်တော်တို့ပေါ်လုံးမှာဆိုရင်ဒါကိုကျွန်တော်ကဟိုပေါ့ match season လို့ခေါ်တာပေါ့နော်ဟိုဒီဟိုလိုသလိုပွဲရလက်ကိုကြိုပြီးတော့ဟိုဟာအတီးပြူပြီးကစားတာပေါ့ player တွေကအဲ့တော့ကျွန်တော်ပြီးခဲ့တဲ့ရာသီအရဆိုရင်တော့ဒီအားကျွန်တော်မြန်မာ national league အသင်းတင်းဖြစ်ရဲ့ AU United ကဒီလိုကစားတယ်ဆိုပြီးတော့အတန်ထောက်ပါသေးတယ်အတန်ထောက်ပါလို့ဆိုတော့သူတို့အသင်း official တွေကသူတို့ social media မှာတင်တယ်သူတို့အသင်းမှာတာမျိုးရှိနေဆိုတဲ့အားမျိုးပေါ့နော်အဲ့တော့ကျွန်တော်တို့ဒီမြန်မာ special channel ရပဲကျွန်တော်ကတော့ကျွန်တော်သတင်းတိစောက်ပြီးတော့ကျွန်တော်ရေးလိုက်တယ်အဲ့တော့နိုင်ငံကဒီ442 magazine တို့ပေါ့ဒီသတင်းရောက်လာတယ်ပေါ့နော
်ဟုတ်ကဲ့
အဲ့တော့ဒီဟိုပေါ့ match season လောက်တာကတော့ဒီ player တွေကသူတို့အကျိုးစီးပွားအတွက်ဟိုပို့ပြီးတော့အကျိုးစီးပွားထက်ရှားတဲ့သဘောပေါ့ international league မှာတော့လက်ရှိ player တွေကမြန်မာ player တွေကလာစားကဟိုဒီ player လေးစင်ကစားမှာပဲလာစား salary cut လည်းဖြစ်လိုက်ပြီဆိုတော့လာစား70 business အလောက်ကြီးရနေတာဆိုတော့
โอเคကိုရင်းနဲ့ဝေးကျွန်တော်လည်းကျေးဇူးတင်ပါတယ်ကျွန်တော်လည်းအချိန်တစ်လောက်ပဲရတဲ့အတွက်ဆွေးနွေးမှုတွေဒီမှာပဲအဆုံးသတ်ချင်ပါတယ်ပါဝင်ဆွေးနွေးပေးရတဲ့ပုဂ္ဂိုလ်တွေအားလုံးဒီ Facebook တွေစာရင်းနဲ့ရေးသားပေးပို့တဲ့ပုဂ္ဂိုလ်တွေအားလုံးလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးစီစဉ်ပြီးထုတ်လုပ်သူမဆုမုံနဲ့အတူတင်ဆက်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်အခုစနေညပဲအစီအစဉ်အဆုံးမတက်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုနန်းလောင်ကကြေညာပေးပါဦးမယ်ရှင
်။ဆီးရီးယားနိုင်ငံအနောက်ပိုင်း Homes မြို့မှာဒီကနေ့စနေနေ့ကအသေးခံပုံးနှလုံးပောက်ကွဲခဲ့ရာကြောင်းအစစ်မြင့်ထောက်လိုင်းရဲ့အရာရှိသူအပါဝင်လူ42ဦးသေဆုံးသွားပါရယ်။နိုင်ငံတော်လုံခြုံရေးဌာနရုံးချုပ်နဲ့စစ်ထောက်လိုင်းရဲ့အဆောက်အုံနေမှာတပ်ခိုက်သမား6ယောက်ထက်မနည်းတို့ကအသေးခံပုံးပောက်ခွဲခဲ့ရာလို့ဆီးရီးယားလူအခွင့်ရေးလှိလာဆောင်ကြည့်ရေးအဖွဲ့ကပြောပါရယ်။အယ်ကိုင်ဒါနဲ့ပတ်သက်တဲ့အဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ပြောပါရယ်။ Homes မြို့ကိုအစိုးရကအပြည့်အဝထိန်းချုပ်ထားတာ၃နှစ်နေပါရှိနေပါပြီ။တောက်ကြနေမှာလဲစီးရီးယားနိုင်ငံမြောက်ပိုင်းမှာကာဗွန်နှလုံးပောက်ကွဲတာကြောင့်လူ65ယောက်ထက်မနည်းသေဆုံးသွားပါသေးတယ်။ American သမ္မတ Donald Trump ရဲ့မဲဆွယ်စီးအောင်ရေးတာဝန်ခံတွေနဲ့ Russia အစိုးရအရာရှိတွေကြားအဆက်အသွယ်တွေလုပ်ခဲ့ကြောင်းစွပ်စွဲထားတဲ့သတင်းတွေနဲ့ပတ်သက်လို့ပြည်ထောင်စုစုံစမ်းစစ်ဆေးရေး Bureau FBI အကြီးတန်းအရာရှိတွေနဲ့သမ္မတအင်ပြူရောအရာရှိချုပ် PN Spreepest တို့ဆွေးနွေးခဲ့ကြောင်းအစိုးရအစိုးရအရာရှိတွေကအတည်ပြုပါရယ်။အခုလိုဆွေးနွေးမှုဟာစုံစမ်းစစ်ဆေးနေစေအမှုတွေနဲ့ပတ်သက်လို့သမ္မတအင်ပြူရောတာဝန်ရှိသူတွေနဲ့ FBI တို့ကြားပြောဆိုမှုတွေမလုပ်ဖို့တရားရေးဝန်ကြီးဌာနကနှစ်ပေါင်းများစွာချမှတ်ထားတဲ့ကျင့်ဝတ်သိက္ခာဆိုင်ရာစီမင်းစည်းကမ်းတွေကိုချုပ်ဖောက်ရာရောက်နိုင်ပါရယ်။American သမ္မတအင်ပြူရောရဲ့ပြောခွင့်ရ Sean Spicer ရဲ့နေ့စဉ်အမေးဖြေလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသတင်းဌာနအတော်များများကိုတောက်ကြနေကဝင်ရောက်ခွင့်ပိတ်ပင်လိုက်တဲ့အပေါ်အင်ပြူရောကိုပြင်းပြင်းထန်ထန်ဝေဖန်နေကြပါတယ်။သတင်းစာရှင်းလင်းပွဲကိုဒီလိုဝင်ခွင့်မပေးတာဒါမှမဟုတ်ဖိတ်စာမရတဲ့အထက်မှာ American သမ္မတ Donald Trump ကိုဝေဖန်တဲ့သတင်းဌာနတွေဖြစ်တဲ့ CNN, The New York Times ပါဝင်သတင်းဌာနအတော်များများပါဝင်ပါတယ်။ Trump အပေါ်တက်တက်ညာညာရေးသားကြတဲ့သတင်းဌာနတွေကိုတော့တက်ရောက်သတင်းယူခွင့်ပြုခဲ့ပါရှင်။
Nanga the Catherine Ginger go Nan Longinia Pitarava, Tinia season Tolo Yemuga Masumo Pibi, a Tampa engineer Garo Suleiman Diawali Pibare, Pio American Tayat and Ningu name Nepe season Rigum Yamasando Jamine Chanaigani Conanaiti, Lindomita, Tons and Nid Liz and Liza Gurugani Daya Panu Nazi and Najavare, a good old and bigger season Rigo Levio Internet Samjana Bami Stop Vio in News Doc on Gani Pipian and Nazi and Nimarishin, Tarashiman Gam Yamaji to Dida Alum Kuyo Seba Shunlan Tami Javazi, Pio Ego Nazi.
This program has come to you from the Voice of America, Washington.